Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VO American အတန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်တနင်္လာနေ့ညပိုင်း9:00နာရီနေ့10:00နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ37 30နဲ့51နဲ့လိုင်းလာမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်နေပါလို့ရှင်ဒီမှာနောက်လာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီမှာဆုမြတ်ပါမှာရှင်
ရွှေကပွဲမှာတော့ဗဟိုလဝဲရိတ် Social Democrat SPD ပါတီကအနိုင်ရနေပါတယ်ဗြိတိန်နိုင်ငံမှာလောင်စာဆီပြက်လက်မှာစိုးရိမ်ပြီးတော့အပြည့်ဝဲနေကြတာကြောင့်မြို့ကြီးတော်တော်များများကဓာတ်ဆီဆိုင်တွေမှာစီဝေးပြတ်သွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့တောင်သူလယ်သမားတွေကအဝေးပြေးလက်မကြီးတွေနဲ့မြေထားလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်အခုလိုထိတ်တန့်သတင်းတွေကိုဦးတမောင်တန်းနဲ့အခြေညာပေးပါမယ်ရှင
်ကောင်းပါပါရှင်ကြရားပြည်နယ်ဒီမော့ဆိုမြို့နယ်ဖက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုစစ်တပ်ကလက်နက်ကြီးတွေနဲ့မယက်မနာပစ်ခတ်နေတဲ့သတင်းမှာတော့
သူကလက်နဲ့ကြီးကိုထုထုထုလက်နဲ့ကြီးကအရှိုပ်ပြေးသူကအနောက်ကနေပါအဲ့လိုမျိုးပေါ့နော်။နောက်သူကဒီဆံပေါ်တော့ဒီဆံပေါ်တော့သူကအရာပြေးတယ်သူကထဲ
လို့ဒေသခံကကွယ်ရေးတပ်ဖွဲ့ဝင်တူပြောတော်တာပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားမှာပါဒါအပြင်စကိုင်းတိုင်းတွင်းကကြီးပါတချို့ကိုစစ်တပ်ကဝင်ရောက်စီးနင်းတဲ့အတွက်ခြိကိုက်တိုက်စုံမှုရှိနေတဲ့တဲ့င်းမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေစဲငွေလဲနှုန်းတက်လာနေတဲ့တဲ့င်းတွေနဲ့အပတ်စဉ်တင်ဆက်နေကြကဏ္ဍတွေထဲမှာတော့တဲ့င်းဆောက်တဲ့င်းထောက်မဆုအဲ့ဒီအစီအစဉ်ထဲမှာတော့မြန်မာတိုင်းရင်းဒေသကိုဗစ်ကာကွယ်ဆေးထုတ်မှုအခြေအနေကိုတင်ပြထားသလိုဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ရောက်သတင်းတွေကိုတော့မဆူမြတ်မွန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးပါအောင်ရှင်
။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရပြီလို့ကြေညာခဲ့တဲ့ဗဟိုလက်ဝဲရင်း Social Democrat SPD ပါတီကောင်ဆောင် Olaf Scholz က Greens Party Free Democrats FDP ပါတီတို့ပါဝင်တဲ့မြန်မာအစိုးရကို Christmas မတိုင်ခင်မှာဖွဲ့စည်းနိုင်ဖို့ညှိနှိုင်းသဘောတူနိုင်မယ်လို့ပြောကြားခဲ့ပါတယ်။လက်ရှိဝန်ကြီးချုပ် Angela Merkel ရဲ့ Christian Democratic Union CDU ပါတီကိုအစိုးရထဲမှာမပါစေချင်တော့ဘူးဆိုတာပြည်သူတွေကရွေးကောက်ပွဲရလဒ်နဲ့ပြသခဲ့ပြီလို့သူကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ SPD ပါတီနဲ့ CDU ပါတီတို့မြန်မာအစိုးရအနေနဲ့ဂျာမနီနိုင်ငံကိုအုပ်ချုပ်နေတာနှစ်ပေါင်းကြာပါပြီ။အခုတော့အစိုးရအသစ်ကို SPD, Greens နဲ့ FDP အစိုးရပါတီတွေနဲ့ဖွဲ့စည်းတဲ့နယ်ဆိုတာကိုပြည်သူတွေကဆန္ဒဖော်ထုတ်ခဲ့ကြပြီလို့ပြောပါရယ်သူဦးဆောင်မဲ့အစိုးရတဲ့အနေနဲ့အမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုလည်းဆက်လက်ထိန်းထားမှာဖြစ်တယ်လို့အခုလိုပြောကြားခဲ့ပါရယ
် Transatlantic partnership is of essence for us in Germany and for a government that will be led by me
Atlantic သမုဒ္ဒရာတစ်ဖက်ချမ်းနိုင်ငံတွေနဲ့မိတ်ဖက်ဆက်ဆံရေးဟာဂျာမနီနိုင်ငံအတွက်အရေးကြီးတဲ့အတွက်ကျွန်တော်ဦးဆောင်တဲ့အစိုးရကလည်းဒါကိုအလေးထားသွားမှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်သစ်ဖြစ်လာတော့မဲ့ Olaf Scholz ကပြောကြားသွားတာပါ။ကမ္ဘာကြီးမှာဆိုးရိမ်ကြကိစ္စတွေပိုများလာနေတာနဲ့အတူ EU ဥရောပတမကမှာလည်းအားလုံးအတူတွဲဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့သူကပြောပါတယ်။သူဦးဆောင်တဲ့ Social Democrat Party ဟာဂျာမနီနိုင်ငံမှာအကြီးဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့အမတ်နေရာ935ရောက်ရှိတဲ့ဂျာမနီလွှတ်တော်မှာအမတ်နေရာ206ရောက်တာအနိုင်ရခဲ့တာကြောင့်အများစုနေရာမရခဲ့ပါဘူး။တဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့ Greens Party ကအမတ်နေရာ118နေရာ Liberal သဘောထားရှိပြီးတော့စီးပွားရေးလုပ်ငန်းတွေကိုဦးစားပေးတဲ့ Free Democrats Party ကအမတ်နေရာ62နေရာအနိုင်ရခဲ့ကြပါတယ်။လက်ရှိဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ CDU SCU ပါတီကတော့အမတ်နေရာ196နေရာအနိုင်ရပြီးတော့ဒုတိယအများဆုံးဖြစ်ပါတယ်။ဝန်ကြီးချုပ်သစ်ဖြစ်လာတော့မဲ့ Olaf Scholz ဟာလက်ရှိမြန်မာအစိုးရရဲ့ဗန္ဓာရေးဝန်ကြီးတာဝန်ကိုတာဝန်ထမ်းဆောင်နေသူဖြစ်ပြီးတော့ဝန်ကြီးချုပ် Merkel ပြီးရင်ဂျာမနီမှာဒုတိယရာထူးအကြီးဆုံးဖြစ်ပါတယ်ရှင်
။ဒေါ်လာ1 trillion တန်အခြေခံအဆောက်အုံပိုင်းဆိုင်ရာဥပဒေကြောင့်ကိုအောက်လွှတ်တော်မှာတနင်္လာနေ့ကစအခြေတင်ဆွေးနွေးကြပြီးကြတာပရိနေမှာမဲပေးကြမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီမိုကရက်လွှတ်တော်ပါတီစီကိုပေးတဲ့ဆာမှာတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။သူကသမ္မတဘိုင်ဒန်မှာဒီဥပဒေကြမ်းကျလိမ့်မယ်လို့ယုံကြည်မှုအပြည့်ရှိနေကြတဲ့အကြောင်းမီဒီယာတွေကလည်းပြောကြပါတယ်။ပြီးခဲ့တဲ့လအထက်လွှတ်တော်မှာမဲခွဲတော့ Republican အမတ်19ယောက်ကဒီမိုကရက်အမတ်50နဲ့ပူးပေါင်းပြီးမဲပေးခဲ့ကြတာပါ။လမ်းဟိုတရားဟိုတွေခဲပိုက်နဲ့ဖြန့်နေတဲ့တောက်ရီပေးစနစ်မိန်းသားစနစ်ယထာလန်းနဲ့လန်ကူပြောက်စနစ်တွေကိုပြုပြင်ပြီးလေစိတ်တွေကိုဒီဥပဒေကြမ်းနဲ့တိုးတက်အောင်လုပ်ဖို့ရည်ရွယ်ပါတယ်။လူမှုဝန်ထမ်းစနစ်နဲ့ဥလူရာသီမပြည့်စည်ရေးဆိုင်ရာလုပ်ငန်းတွေအတွက်ဒေါ်လာ 3.5 ထရီလီယံလျားထားတဲ့တီးခြားအဆိုပြုချက်ကိုလည်းအောက်လွှတ်တော်ကောင်ဆောင်တွေကအထက်လွှတ်တော်အင်ပြီတော်လုံးနဲ့ဆွေးနွေးနေကြတယ်လို့ဥက္ကဋ္ဌပယ်လိုစီကပြောပါတယ်။ဒီစီစဉ်မှာတော့ဘူဂျိုကလေးတွေအတွက်အခမဲ့ပညာရေးဒေတာကောလိပ်အခမဲ့ပညာရေးအသက်အရွယ်ကြီးပြီးအမေရိကန်နိုင်ငံသားတွေအတွက်ဂ ချမေးဆောင်ရှောက်မှုတိုးချက်အစည်းအဝေးကလေးထိန်ဆောင်ရှောက်ရေးဆိုင်ရာပတ်ပေါ်မှုဥဒုယာတိပျက်စီးလာတာကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်များလျှော့ချနိုင်ရေးအစည်းအဝေးလူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲရေးနဲ့ဆောင်ဝင်ညွှန်းဆေးဝါးစရိတ်လျှော့ချရေးကိစ္စတွေပါဝင်ကြပါမယ်။အောက်လွှတ်တော် Budget Committee ကိုစနေနေ့ကဒီဆိုပြုချက်တင်ထားပြီးဖြစ်ပေမဲ့အထက်လွှတ်တော်ဒီမိုကရက်မတ်ချိုပါဝင်ကန့်ကွက်သူတွေပိုများလာပွဲရှိတယ်လို့လည်းပြောကြပါတယ်။
ဗြိတိန်နိုင်ငံမှာလောင်စာဆီပြက်လက်မှာစိုးရိမ်ပြီးတော့လောင်စာဆီအပြေးဝဲနေကြတာကြောင့်နိုင်ငံတွေကမြို့ကြီးတော်တော်များများဓာတ်ဆီဆိုင်တွေမှာစီပေပြတ်သွားခဲ့ပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်အချင်း EU နိုင်ငံတွေကအလုံလှလုံနေကြတဲ့စီပေါဆာမောင်းသူတွေအပါအဝင်ကုန်တင်ကားမောင်းသူတွေအတော်လေးနေသွားတဲ့အတွက်ကုန်ပစ္စည်းတည်ယူပို့ဆောင်ရေးပိုင်းမှာလည်းအတော်လေးထိခိုက်နေတာပါ။ရေနံချက်ဆက်ရုံတွေကနေဓာတ်ဆီဆိုင်တွေစီကိုလောင်စာပို့ပေးမဲ့စီပေါဆာမောင်းသူတွေမရှိလို့လောင်စာပြက်လက်မှာစိုးရိမ်နေကြတဲ့အတွက်ဒီနှစ်တနင်္လာနေ့မှာလည်းဓာတ်ဆီဆိုင်တွေရှေ့မှာစီးထဲဖို့တန်းစီနေကြတဲ့ကားတွေကိုမြို့တော်များများမှတွေ့ရပါတယ်။
She been waiting for petrol for 3 days. Like all weekend, I've had no petrol, literally on zero. But we've been driving around.
Dusty ten nine boat. Sao ni yara tong ya shi bi lu piao tua ra ba. Xiong bei ye ni ye long. Dusty ten lu ya me ni yari lai xia ra be ma ma mi ya wu lu. Lan nam yu ga jin mao tiao piao tua ra phit ba de. Brexit a pyin COVID jao. Kong jit ga mang du ri sha ba ni da jao. Sa tao gong po sao ye bai ni ma le thi kai ni ba de. A sa tao pyat lat mu ma phit sia aung lu. Win ji chou Boris Johnson a so ya ga dollar tan ne chi thauk pat mu ri lou khe bi ya bai ma be.လောင်စာပြက်လက်တဲ့ပြဿနာကြုံနေတာပါ။ဗြိတိန်နိုင်ငံထဲမှာရေနံချက်ဆက်ယုံ6ခုလောင်စာထိမ့်သိမ်းတိုးလောင်တဲ့နေရာ48ခုရှိတဲ့အတွက်နိုင်ငံထဲမှာလောင်စာပြက်လက်စရာအကြောင်းလုံးဝမရှိဘူးလို့ဗြိတိန်သံယူပို့ဆောင်ရေးဝန်ကြီးကပြောကြားပြီးတော့လူတွေကိုအစိုးရမလွန်ကြဖို့မဝဲကြဖို့တိုက်တွန်းခဲ့ပါတယ်။လောင်စာစီပြက်လက်မှုကိုအတူပူးပေါင်းဖြေရှင်းနိုင်ဖို့အတွက်လောင်စာကုမ္ပဏီတွေကြားမှာဈေးနှုန်းအပါအဝင်ပြိုင်ဆိုင်ခွင့်ပေးထားတဲ့ဥပဒေကိုအစိုးရကယာယီရပ်ဆိုင်းခဲ့ပါတယ်။နိုင်ငံသားကကုန်တင်ကားမောင်းသူ 9,000 ကိုလည်းယာယီပြည်ဝင်ခွင့်ပေးမယ်လို့ဗြိတိန်အစိုးရကတနင်္ဂနွေနေ့ကကြေညာပါတယ်။အစိုးရရဲ့အစီအစဉ်ဟာရေလိုဖြေရှင်းမှုသာဖြစ်ပြီးတော့အလုံသမားအတော်လေးပြက်လက်နေတဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့စီးပွားရေးလုပ်ငန်းခေါင်းဆောင်တွေကသတိပေးထားကြပါတယ်ရှင်။
အိန္ဒိယနိုင်ငံမှာအဝေးပြေးလမ်းတွေနဲ့ရထားလမ်းတွေကိုတောင်တူလယ်သမားတွေကဆန္ဒပြနေကြတဲ့အတွက်ကြောင့်ပိတ်သွားပြီးလက်ချေချနေခဲ့ပြီးဖြစ်တဲ့စိုက်ပျိုးအေးဥတွေကန့်ကွက်ပွဲကိုတနင်္လာနေ့ကအရှိန်ဟုန်မြင့်တင်လိုက်ကြတာဟာသမ္မတနရန်ဒာမိုဒီအတွက်စိန်ခေါ်ချက်ဖြစ်လာပါတယ်။စိုက်ပျိုးရေးဥတွေပြထားလိုက်တဲ့ပထမနှစ်ပတ်လည်နေ့မှာတောင်တူလယ်သမားတွေကနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြလိုက်ကြတာပါ။ဒီဥတွေရနိုင်ငံတော်ဒိုင်တွေကိုပဲရောင်းချဖို့မလိုတော့ပဲကုမ္ပဏီကြီးတွေကိုတောင်တူလယ်သမားတွေကစပားနဲ့ဂျုံပါဝင်လေယာထွက်ကုန်ပစ္စည်းတွေရောင်းချခွင့်ရရှိခဲ့ကြပါတယ်။ဒါကြောင့်ဈေးအမခံချက်ကိုမရကြတော့တဲ့အတွက်ဆန္ဒပြနေကြတာပါ။အစိုးရကတော့ဥပဒေကြောင့်တောင်တူလယ်သမားတွေအတွက်ဝင်ငွေတိုးလာပြီးထုတ်လုပ်အားလည်းတက်လာမယ်လို့ဆိုပါတယ်။မြောက်ပိုင်းပြည်နယ်တွေဖြစ်ကြတဲ့ပန်ချက်နဲ့ဟာယနာပြည်နယ်တွေအပြင်တောင်ပိုင်းကချန်နိုင်၊ဘင်္ဂလူးရုနဲ့ကယ်ရလာပြည်နယ်တွေမှာလည်းဆန္ဒပြနေကြပါတယ်။ကွန်ဂရက်ပါတီနဲ့တခြားအတိုက်ခံပါတီတွေကလည်းသမားတွေကိုထောက်ခံကြပါတယ်။တူနီးရှားနိုင်ငံမှာလည်းသမ္မတကိုင်ဆာအသက်ထုတ်ပြလိုက်တဲ့အမိန့်တွေကြောင့်ပြည်သူလူထုကထပ်မံကန့်ကွက်ဆန္ဒပြနေကြပါတယ်။ဂျူလိုင်လမှာသမ္မတဆာအက်ကတနိုင်ငံလုံးအရေးပေါ်ခြေအနေဖြစ်တယ်လို့ဆိုပြီးဝန်ကြီးချုပ်ကိုဖြုတ်တွတ်တော်ကိုဆိုင်အစိုးရအာဏာအလုံးရယူလိုက်ပါတယ်။မကြာခင်ထုတ်ပြလိုက်တဲ့အမိန့်မှာလည်းလွတ်တော်အာဏာတွေကိုဆက်လက်ရဆိုင်လိုက်တယ်လို့အမတ်တွေပေါ်ဥပဒေအရရေးယူလို့မရတာကိုလည်းပယ်ဖျက်လိုက်ပြီးအမတ်တွေရဲ့လက်ကကိုလည်းရက်လိုက်ပါတယ်။အတိုက်ခံတွေကအာဏာသိမ်းလာလို့ပြောကြပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စက်တင်ဘာလ29ရက်နေ့တနင်္လာနေ့ညဘက်အတွက်နိုင်ငံငါသတင်းတွေကို VOA ကဆက်ပြီးကြီးညာပေးနေပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲရေးဥပဒေဆက်သွယ်ရေးဥပဒေတွေနဲ့ဆွဲဆိုထားတဲ့အမှုတွေကိုဆွဲချက်တင်မတင်ရှေ့သတင်းပတ်မှဆုံးဖြတ်မှဖြစ်ပါတယ်။နေပြည်တော်တည်ထောင်တရားရုံးမှစစ်ဆေးနေတဲ့အမှုတွေကတဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲရေးဥပဒေပုံမှန်25ဆက်သွယ်ရေးဥပဒေပုံမှန်69ပို့ကုန်သွင်းကုန်ဥပဒေပုံမှန်8တို့နဲ့ဆွဲဆိုထားတဲ့အမှု3ခုအပြင် သမရဝင်းမြင့်နဲ့အမှုတစ်ခုလည်းဖြစ်တဲ့တဘာဝဘေးအမှုတို့ကိုဒီကနေ့စက်တင်ဘာ29ရက်နေ့မှာကြားနာစစ်ဆေးခဲ့ပါတယ်။သမရဝင်းမြင့်နဲ့အတူတရားစွဲခံထားရတဲ့တဘာဝဘေးအမှုနဲ့ရောင်စန်းစုကြည်အပေါ်ပထမဆုံးအမှုဖွင့်ခဲ့တဲ့ဆက်သွယ်ရေးအမှုတို့အတွက်ရှေ့သတင်းဘာအောက်တိုဘာလ4ရက်ကျရဲ့စွဲချက်တင်ပြင်တရားရုံးကဆုံးဖြတ်မယ်လို့ရောင်စန်းစုကြည်ရဲ့ရှေ့နေဒေါ်မင်းမင်းဆိုးကပြောပါတယ်ရှင်
။ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ1925ဦးရှိခဲ့ပြီးပိုးတွေ့သူ1082ယောက်ရှိပါတယ်။ပိုးတွေ့ရာခိုင်နှုန်း 9.23 ရာခိုင်နှုန်းမှာသေဆုံးသွားသူ56ဦးရှိတယ်လို့ဆိုပါတယ်။ဒီဆုံးမှုရာနှုန်း 3.83 ရာခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့ထိဆိုရင်တေဝင်ဆေးရပိုးတွေ့သူစုစုပေါင်း 45,936 ဦးရှိနေပါပြီ။သေသူကတော့စုစုပေါင်း 19,583 ယောက်ပါ။တကယ်ဖြစ်နေတာတွေကတေဝင်ဆေးစည်ရင်ထက်များစရာရှိတယ်လို့လူမှုကူညီစောင့်ရှောက်သူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အားဖြစ်ကာကွယ်ဆေးကိုကူးစက်နိုင်ခြင်းများတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါအခါရှိသူတွေနဲ့အသက်ကြီးသူတွေကိုထိုးပေးမယ်လို့ဝန်ကြီးချုပ်ကင်ဘူဂျွန်ကပြောပါတယ်။ကိုဗစ်ပိုးအသစ်တွေ့သူတွေရဲ့85ရာခိုင်နှုန်းကကာကွယ်ဆေးကိုအပြည့်မယူကြသူတွေဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြောင်းနယူးယောက်တိုင်းသတင်းစာကြီးကဆိုပါတယ်။ကုလသမဂ္ဂမှာတော့ညီလာခံကိုလာတက်တဲ့ဘရာဇီးကိုဆက်လက်ဖွဲ့မှာကိုဗစ်ပိုးကို၄ရောက်မြောက်တွေ့ရှိခဲ့ပါတယ်။
ဩစတြေးလျနိုင်ငံမှာလူဦးရေအထူးထက်ဆုံး New South Wales ပြည်နယ်မှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးဒုတိယအကြိမ်ထိုးပြီးသွားလောက်ချိန်အောက်တိုဘာလမှာလော့ကဒေါင်းလုပ်ထားတာတွေကိုဖြေလျှော့ပေးမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးအပြည့်ထိုးမထိုးပေါ်မူတည်ပြီးတော့ဖြေလျှော့မှုတွေလုပ်သွားမယ်အစီအစဉ်ကိုပြည်နယ်ဝန်ကြီးချုပ် Gladys Berry Jenglian ကဒီကနေ့တင်းနှလာနေမှာကြေညာခဲ့တာပါ
So at 80% double dose vaccination, we can confirm that is when you'll be able to travel freely throughout New South Wales. We envisage that to be by the end of
New South Wales ပြည်နယ်မှာလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးနှလုံးထိုးပြီးသွားပြီဆိုရင်ပြည်နယ်ထဲမှာလွတ်လွတ်လပ်သွားလာနိုင်မယ်ဆိုတာအတည်ပြုပြောနိုင်တယ်လို့ပြည်နယ်ဝန်ကြီးချုပ်ပြောသွားတာပါ။အောက်တိုဘာလဒုတိယပတ်လောက်မှာလူဦးရေ80ရာခိုင်နှုန်းလောက်ဆေးနှလုံးထိုးပြီးသွားလောက်ပြီလို့ခန့်မှန်းထားပြီးတော့အဲ့ဒီအချိန်ကစပြီးတော့ဖြေလျှော့မှုတွေစလုပ်နိုင်မယ်လို့သူကပြောပါတယ်။80ရာခိုင်နှုန်းလောက်ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးချိန်ကြရင်တော့လူအများပါဝင်တဲ့အားကစားပွဲတွေဒေတာရင်းခီးသွားလာမှုတွေအပါအဝင်ကန့်သတ်ချက်တော်တော်များများဖြေလျှော့ပေးနိုင်ဖို့ခန့်မှန်းထားပါတယ်ရှင
်ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုတော့မဆူမြတ်မွန်းနဲ့ဦးတင်မောင်တန်းတို့ကြီးညာပေးခဲ့တာပါရှင်ခုတော့ပြည်ရင်တင်ပေးဖို့ချက်တွေကိုဆက်လိုက်တင်ပြသွားပါမယ်ထောင်အောင်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ကိုဆွဲဆိုထားတဲ့အမှုတွေထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ဆက်သွယ်ရေးဥပဒေပုံမှန်68တို့နဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်းကိုနှစ်ဖက်လျှောက်လှချက်တင်ပြီးတော့ရှေ့တင်းမတဲ့တရားရုံးဆုံးဖြတ်ပွဲရှိနေပါတယ်ဒီကနေ့တရားခွင်ကြားနာမှုအချိန်နဲ့ရန်ကုန်ကတင်ပြပို့ထားတာကိုတော့အမခင်ဖြူရိတ်ကတင်ပြထားပါတယ်
အမှုပေါင်း17မှုနဲ့ရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေတွေကအမှု3မှုနဲ့ဥဝင်းမြင့်အမှု2မှုစုစုပေါင်း4မှုကိုနေပြည်တော်ကတည်တံ့တရားရုံးမှာဒီကနေ့ဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။နောက်တစ်ပတ်ရုံးချိန်မှာတော့အမှု2မှုကိုစွဲချက်တင်တဲ့မတဲ့တရားရုံးကဆုံးဖြတ်ဖွယ်ရှိတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့တွေဒေါ်မင်းမင်းစုက VOA ကိုပြောပါတယ်
သမားကိုဆွဲထားတဲ့တဘာဝဘေးအမှုနဲ့ပတ်သက်ပြီးဆက်ပြေလျှောက်လည်ခြင်းနှစ်ဖက်ကြားနာပါလေဒီနေ့ပြီးရောနောက်2ရက်10လ2021တနင်္လာနေ့ကိုဆွဲချက်အမိန့်ချမယ်ဆိုပြီးရောမှာချိန်လိုက်ပါတယ်ဒီအမိန့်ကိုဆွဲထားတဲ့တဘာဝဘေးအမှုနဲ့အမှုအတွက်ပြည်လူပြတ်တဲ့နှစ်ဦးကိုကျွန်တော်တို့ဖြစ်ပါတယ်ရှင်နောက်ယုံကြည်မှာကတော့ဆက်ပြေလျှောက်လည်ခြင်းနှစ်ဖက်ကြားနာမှာဖြစ်ပါတယ်ပြီးရောပုဂ္ဂိုလ်တင်းကိုဥပဒေရှင်းနဲ့ပတ်သက်ပြီးအမိန့်ကိုဆွဲထားတဲ့အမှုအတွက်ကဒီပြင်ပတ်တုံးကမူလဥပဒေရရှိရနေပြီးတော့နောက်တော့တက်တီလျှောက်ထားတာရှိပါတယ်။အဲရှိထားတဲ့အပေါ်မှာနောက်တော့တက်တီလျှောက်ထားခြင်းအပေါ်မှာနှစ်ဖက်လျှောက်လဲပြည့်ဒီနည်းကိုကြားနာတာဖြစ်ပါတယ်။လျှောက်လဲပြည့်ကြားနာပြီးရောနောက်ယုံကြည်မှာကတော့သူကအဲ့ဒီလျှောက်နောက်တော့တက်တီလျှောက်ထားတဲ့အပေါ်မှာအမိန့်ချမှာဖြစ်ပါတယ်ရှင်
။ဒေါ်ဆန်းစုကြည်ကိုနေပြီးတော့မှဆွဲဆိုထားတဲ့ကနဦးအမှု9မှုတွေကမှဒီကနေ့မှပို့ကုံတွင်းကုံဥပဒေပုံမှာ8ဆက်သွယ်ရေးဥပဒေပုံမှာ69တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှာ25နဲ့အမှုတမှုစုစုပေါင်း3မှုကိုစစ်ဆေးခဲ့တာပါ။ဒေါ်ဆန်းစုကြည်ကိုပို့ကုံတွင်းကုံဥပဒေပုံမှာ8နဲ့ဆွဲဆိုချက်အပေါ်မှာနောက်တိုးတက်တည်တင်ဖို့လှုပ်ဆောင်တာတွေရှိတယ်လို့ဆက်သွယ်ရေးဥပဒေပုံမှာ69နဲ့ပတ်သက်လို့လည်းပြစ်မှုမကျူးလွန်တဲ့အကြောင်းတက်တည်တင်သွင်းဖို့လှုပ်တာကိုတရားလိုဘက်ကကန့်ကွက်တာကြောင့်တင်ခွင့်မရခဲ့ပါဘူး။ဒီလိုတရားရုံးဆုံးဖြတ်ချက်အပေါ်မှာတော့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကမှတ်ချက်စုံတရားပေးဖို့ညင်းပါတယ်။ဒေါန်ဆန်းစုကြည်ဘက်ကခုခံခြေပပေးနေတဲ့ရှင်းနေဦးကြည်ဝင်းကတော့အမှုကျူးလွန်တာမရှိတာကိုပေါ်လွင်အောင်စစ်ဆေးနိုင်တယ်လို့အမှုနဲ့ပတ်သက်လို့ဥပဒေအရလွတ်မြောက်အောင်လုပ်သွားမယ်လို့ပြောပါတယ်
။လက်ရှိကပစ္စည်းတွေအရလည်းပဲဒေါန်ဆန်းစုကြည်ကသိန်းနာပေါ်ဘူးရှာဝဲပုံစံနဲ့သိန်းနာလည်းဒေါ်စုကသိန်းနာပုံစံဒါတွေကပုံစံတော့ပေါ်နေတာပဲ။မျိုးလင်းချက်ကတော့ဒီလိုလေ ကိုရှိနေဆိုတော့ကိုအမှုကိုအမှုတွေအပြစ်မရှိဘူးဆိုတော့ပေါ်ကြတော့ဆက်ပါလေ။သူကသူကလည်းအပြစ်မရှိဘူးဒီပစ္စည်းတွေသူလည်းမသိဘူးသူဝယ်တာလည်းမဟုတ်ဘူးသူကိုင်တာလည်းမဟုတ်ဘူးလေ။ဒါရှင်းနေတဲ့အခါကျတော့ဒါသူပြောတဲ့ဟာကိုပေါ်ကြအောင်ဆက်တာလေ။သက်တည်ကိုပြီးတဲ့အခါကျတော့သက်တည်ကဘုဘူးကြီးဘုဘူးကြီးကပြီးတာ။ဟုတ်တယ်ဒီပစ္စည်းတွေကသူတို့တတ်မှတော့နဲ့ကာဝေယုံပြီးတဲ့ဥကြီးကကိုင်တာလို့ပြောထားပြီလေ။
မနေ့ကစက်တင်ဘာလ28ရက်နေ့ကျရင်ဒေါက်တာဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရာဇသက်ကြီးပုံမှ905ခါခွေနဲ့တဘောဝပီးရနေတဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25ရို့အတွက်ဆက်လက်ကြားနာစစ်ဆေးဖို့ရှိပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့တရားရုံးကနေဒေါက်တာဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရာဇသက်ကြီးပုံမှ905ခါခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဘော်တောင်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကတရားရုံးအစဉ်အဆက်ကိုပြင်ဆင်ချက်တင်ဖို့ကြိုးစားနေပါတယ်။ဒေါက်ဆန်းစုကြည်ကိုအာခရီလိုက်စားမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှု၄ခုကိုတော့လာမယ့်အောက်တိုဘာလ၁ရက်နေ့ကစပြီးနေပြည်တော်ထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်အမှုတွေအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဦးတည်စွဲဆိုတဲ့အမှုဖြစ်တဲ့ဒီနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ31ကငယ်အမှုကိုလည်းပြီးခဲ့တဲ့ဘက်ကစပြီးတော့နေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေတာရှိပါတယ်။ဒီအမှုကိုလည်းအပတ်စဉ်ကြာတာရင်းနေတိုင်းမှာစစ်မှာပါ
။စကိုင်းမကွေးဖက်ကသတင်းကိုတော့အခုတင်ပြသွားပါအောင်မယ်။ဒေသခံတွေနဲ့စစ်ကောင်စီကြားစီးရေးတင်မမှုတွေရှိနေတဲ့စကိုင်းနိုင်ထဲကကြေးရွာတချို့ကိုမြန်မာစစ်တပ်ကဝင်ရောက်စီးနှင်နာရီပြစ်ခတ်တာတွေကြောင့်တေဆုံထိခိုက်မှုရှိတယ်လို့ဖန်ဆီးခံရမှုတွေလည်းရှိနေပါတယ်။နိုင်ငံတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပြစ်ခတ်ဖန်ဆီးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုငင်းချန်းကပြောပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်လက်နက်ကင်ပုံကန်မှုတွေဖြစ်လာရမှာအရင်ကအတော်လေးတည်တည်ငြိမ်ငြိမ်ရှိခဲ့တဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတချို့ပါဝင်လာပါတယ်ဆန္ဒပြလူငယ်တွေအများစုပါတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်တာမျိုးတွေရှိလာတာပါအဲဒီနောက်ပိုင်းအဲဒီဒေသတွေအတွင်းအင်တာနက်ဖြတ်တောက်တာတွေနဲ့စစ်စင်ရေးတချို့စစ်ကောင်စီဘက်ကတုံ့ပြန်လာပါတယ်စကိုင်းတိုင်းကလေးမြို့အနီးကတာစီကျေးရွာကိုစက်တင်ဘာလ26ရက်မနေ့ညနေပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာကြောင့်ရွာသားတအုပ်လက်နက်ကြီးအစမှန်ပြီးတိုက်ဆုံးတယ်လို့ဒေသခံတွေကပြောပါရယ် CDM ရဲဝန်ထမ်းတအုပ်နဲ့အမျိုးသားတအုပ်ကိုလည်းပစ်တတ်ခဲ့ပြီးတင်းကြိုင်းမှာထားခဲ့တယ်လို့ဒေသခံတအုပ်က VOA ကိုပြောပါရယ
်ကျွန်တော်တို့ည7နာရီကျော်9နာရီတော့မှကျွန်တော်တို့ဒီတပ်ကနေလို့ကျွန်တော်တို့တယောက်ကလည်းလမ်းပြောတယ်ဗျာဟိုကဒီတာစီရဲ့တင်းငင်းကုန်းမှာပေါ့နော်မယောက်သူတို့ပြစ်တတ်ထားခဲ့တယ်တဲ့အဲ့ဒါရှိတယ်လို့ပြောတဲ့ခါကျတော့ကျွန်တော်ညာရင်းရင်းသွားကြည့်မယ်လို့လို့တော့ရွာရဲ့အခြေအနေလေးကလည်းညဖြစ်မှာဆိုလို့ကျွန်တော်တို့မင်းထားမှာပဲကြည့်မယ်ဆိုပြီးတော့မင်းထားတော့ကြည့်ရတာအဲ့ဒါမှာအဲ့ဒီမှာအလုံးနှလုံးတွေ့တာဗျတာစီတင်းငင်းကနှလုံးပေါ့နော်ဒါပြီးတော့တာစီတင်းငင်းကနေပြီးတော့မယောက်အရက်တက်တဲ့တမိုင်ဒီဘက်လောက်အကွာမှာပေါ့နော်လေခွန်းထဲမှာပဲအဲ့ဒါကလည်းတလောင်းပေါ့နော်အဲ့အလောင်းတော့သူကဟိုလစ်နစ်ကြီးအဆန်မှန်တဲ့ဘောပေါ့လစ်နစ်ကြီးကလည်းကွဲပြီးတော့ကွဲတဲ့အဆန်မှန်တဲ့ဘောအဲ့ဒါနဲ့တယောက်ဒီကနေ့တော့တောင်းလုံးတွေပဲဟုတ်တယောက်ကရဲစီကြံဆိုတော့အဲ့တယောက်ရဲ့ PDF တယောက်ပဲဘောနော်အဲ့ဒါရဲ့အတော့ကျွန်တော်တို့မီးတကြူပြီးတော့အယူကိုကုလေးတက်ထားပြည်လေဗျအုပ်ကူလေး
တာစီကျေးရွာကအင်ဂျီ1000ကျော်ရှိတဲ့ရွာကြီးတရွာဖြစ်ပြီးတော့အခုလိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်းပစ်ခတ်မှုတွေကြောင့်ရွာရဲ့အင်ဂျီတစ်ဝက်လောက်ထွက်ပြေးနေရတယ်လို့ဒေသခံတို့ကပြောပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်ကန်စုကျေးရွာကိုလည်းမနေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းပစ်ခတ်တာကြောင့်ရသာသုံးဦးတိတ်ဆုံးတယ်လို့ဒေသခံတို့ကပြောပါတယ်
။အဲ့မှာတော့လိုက်မှာဒီတော့လိုက်ကလူနေအိမ်တွေမရှိရယ်။နောက်တစ်ခုကဒီအမျိုးသား၃ယောက်ကိုရဲဆက်အကြမ်းဖက်စစ်ကောင်စီကတပ်ဖြတ်သွားတယ်ပေါ့။အဲ့တော့ဒီအသက်ခံရတဲ့လူတွေကစိုးနိုင်နဲ့28နှစ်ပေါ့။အဲ့ကိုစိုးနိုင်လည်းမှာမိမအမျိုးသမီးရတို့က1-1ပေါ့ဒီကိုဝင်ဆောင်နဲ့တင်ရခဲ့တယ်ပေါ့ဗျာ။နောက်ပြီးတော့စိုးနိုင်ထွန်းနဲ့23နှစ်သူကတော့မဝါသက်ကလို့တင်ချအကြောင်းသားဖြစ်သွားတယ်။နောက်ဆုံးနဲ့ပေါ့ဗျာ။နောက်ဒီဦးကတော့ဦးကျော်ပေါ့30ခမန်းကြီးအသက်ကတော့30ဝန်းကျင်လောက်ပဲ။အဲ့သူတို့သုံးဦးကိုမနေ့ကတော့ချမ်းပဲစစ်ကောင်စီကရဲဆက်ဆက်တက်ဖြတ်သွားတယ်။အထီးသူတို့ချမ်းပဲစစ်ကောင်စီကဒီကျွန်တော်တို့ကံစီရွာထဲမှာဝန်းမှွင့်နေတယ်။အဲ့ထဲမှာဇဲတွေချတယ်၊ယာယီပခန်းတွေသူတို့ချထားတယ
်။နောက်ထပ်သခိုင်းတိုင်းမုံရွာမြို့နဲ့ရှစ်မိုင်ဝေးတဲ့ကြေးမုံရွာစုလေကုံရက်ွက်ကိုဒီကနေ့စက်တင်ဘာ28ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာတွေပြုလုပ်လို့ရသားတူတေဆုံးပြီးဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါရယ်တေဆုံးသွားတဲ့အမျိုးသားနဲ့အပြန်အလှန်ပြစ်ခတ်ခဲ့တာဖြစ်ပြီးတော့တေဆုံးသွားသူဟာဒေသခံ PDF အဖွဲ့ဝင်လားဆိုတာတော့တိကျအတည်ပြုချက်မရပါဘူးကျေးမုံရွာနဲ့မုံရွေးရွာတွေဟာဘေးကျဉ်းကပ်ရပ်ဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်း မုံရွေးရွာကိုစစ်ကောင်စီတပ်တွေရောက်လာပြီးခြောက်လန့်ပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်။မုံရွေးရွာဟာအင်ဂျင်တစ်ထောင်နီးပါးရှိပြီးတော့ကျေးမုံရွာကတော့အင်ဂျင်800နီးပါးရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်။နိုင်ငံတော်ဝန်စစ်ကောင်စီတပ်တွေကပစ်ခတ်ဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေပေမဲ့လည်းစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်။မန္တလေး၊ကလေး၊ရွှေဘိုဝက်လက်လက်ဗရောင်စတဲ့ဒေသတွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့ကျင်းပခဲ့ကြပါတယ်။
ကိုညင်ကြပါရှင်အခုတော့ကယားပြည်နယ်ဘက်ကအခြေအနေသတင်းတစ်ပုဒ်တင်ပြပေးချင်ပါတယ်။ကယားပြည်နယ်ဒီမော့ဆိုးမြို့နယ်မှာကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြား၄ရက်ဆက်တိုက်ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းတစ်ဖက်ထိခိုက်သေးဆုံးမှုတွေရှိတယ်လို့သိရပြီးတော့ကျေးရွာနေတဲ့ချို့လည်းမီးလောင်ဆုံးရှုံးမှုတွေရှိပါတယ်။ကယားပြည်နယ်ကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုတော့မမသိစင်အောင်ကတင်ပြထားပါတယ်ရှင်။
ကယားပြည်နယ်ဒီမော့ဆိုးမြို့နယ်ကုန်းတာရွာနဲ့တေးစုလဲရွာတဝိုက်မှာစက်တင်ဘာ23ရက်ကနေပြီးတော့မနေ့စက်တင်ဘာ26ရက်ညပိုင်းအထိကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်ကြား၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကကုန်းတာရွာတေးစုလဲကြီးရွာကနေအိမ်တွေမှာတပ်ဆွဲနေရန်ယူထားပြီးစစ်တပ်တွေပြန်လည်ဆုတ်ခွာသွားတဲ့အချိန်နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားတာအလုံး90ထဲမှနေရှိတယ်လို့ကုန်းတာရွာပရာဟိတာသမားတူဦးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်ဒီကုန်းတာကျေးရွာမှာဒီဆူလဲရွာမှာလက်လက်ကြီးရအများကြီးကြီးတယ်ပေါ့နော်အများကြီးကြားရောက်တယ်အဲ့ဒီမျိုးကြားရောက်တဲ့ခါကျတော့နေအိမ်တွေတော်တော်လေးလေးနဲ့ချိခိုက်တယ်ပေါ့နော်အဲ့ဒါပြီးတဲ့နောက်မှာကျွန်တော်သူတို့ကဟိုရွာနေပြဆုတ်ခွာတဲ့အခါမှာဟိုကျွန်တော်တို့ main land တစ်လျှောက်ပေါ့နော်ဒီတော်ဆူလမ်းမကြီးတစ်လျှောက်မှာရှိတဲ့နေအိမ်တွေတော်တော်များများပေါ့နော်အဲ့လိုမျိုးမြေရှုတယ်အဲ့လိုမျိုးရှုတဲ့အခါမှာအိမ်အရေတွန့်နေတဲ့ကဟိုလုံးဝကြီးပြသတော့အိမ်အရေတွက်က43လုံးပေါ့နော်ပါလည်းကြီးထိမှန်လာတော့လည်းငယ်ရယ်အဲ့လိုမျိုးထိမှန်တဲ့အိမ်ရပါဝင်ဆိုရင်စုစုပေါင်းအိမ်အရေတွက်90လောက်ရှိတယ်ဗျဟုတ်
တိုက်ပွဲကြောင့်မပြေးနိုင်မဲရွာမှာကျန်နေခဲ့တဲ့ကုန်းတာရွာကအသက်80အရွယ်အဖိုးအတူစက်တင်ဘာ25ရက်နေ့ကလက်နက်ကြီးထိမှန်တိုက်ဆုံခဲ့ပါတယ်။တိုက်ဆုံခဲ့တဲ့ရေဦးလောင်းကိုဒီကနေ့လူနာတင်ရင်နဲ့မီးတချို့ပိုးတဲသွားရလမ်းဘေးထောင်ပိုင်းထိမှန်ပါတယ်။ဒါပေမဲ့လူထိခိုက်မှုမရှိဘူးလို့ကုန်းတာရွာပရာဟိတာကဆက်ပြောပါတယ်။
လိုက်ကော PDF ကနေပြီးတော့ဒီဘော်တူကြဆုံးနေတာကြောက်ဆက်ကန်ပွဲမှာကြဆုံးနေပေါ့နော်နောက်ထပ်ဒီ KN ရဲကရဲဘော်တူလည်းထပ်ကြဆုံးနေဒီမနေ့မှကျွန်တော်တို့အတီးပြုတ်နိုင်တယ်ပေါ့
ကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့အပြန်လှန်တိုက်ပွဲတွေအတွင်းလိုက်ကော PDF တပ်ဖွဲ့ဝင်တူ KNDF တပ်ရင်းတဒုတက်စုမှုတူတေဆုံးပြီးတော့၄ဦးလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီမော်ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်
သူကဒီဆံပေါ်တော့ဒီဆံပေါ်တော့သူကအရာပြည့်လေသူကခြေလုံးရှိတဲ့အိမ်ကိုအိမ်နားမှာဆိုသူပြစ်အိမ်ပေါ်မှာလဲသူပြစ်အုပ်ရီနဲ့ရှိတဲ့အိမ်ကျတော့ပြက်သွားတော့ပေါ့နော်အဲသူကအဲ့ဒီလက်နဲ့ကြီးကိုတအားသုံးတယ
်စစ်ကောင်စီတပ်ကဒေသခံနေမှာတက်ဆွဲထားပြီးတော့ပြန်ပြီးတော့ဆုတ်ခွာတဲ့အချိန် M16 ကြီးစံတွေစတဲ့လက်နဲ့ပစ္စည်းတွေလည်းတင်းစီခဲ့ရတယ်လို့ဒီမိုးဆိုးပြည်သူကာကွယ်ရေးတပ်ပညာရေးတာဝန်ခံကပြောပါတယ်အပြန်အလှန်ပြစ်ခတ်မှုမှာစစ်ကောင်စီဘက်က10ဦးထက်မနည်းတေဆုံးတယ်လို့ KNDF တပ်ရင်း6တပ်စုမှုတူကပြောပါရယ်တိုက်ပွဲအခြေအနေကြောင့်ကယားပြည်နယ်တွင်စစ်တပ်အင်အားတွေအများပြားတိုးချထားသလိုအရက်သားနေအိမ်တွေမှာနေရာယူပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တာမျိုးရှိတယ်လို့ KNDF တပ်ရင်း6တပ်စုမှုကပြောပါရယ်ဒီမော့ဆူမြို့နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒီမော့ဆူမြို့နယ်ကအတော်များများအိုးအိမ်ဆွန့်ခွာနှိဆိုင်ရာတောတောင်တွေထဲမှာပုန်းရှောင်နေရပြီးဒေသခံတွေဟာဒုက္ခမျိုးစုံနဲ့ကြုံနေရပါတယ်တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်စားသောက်နေရတယ်လို့မကျန်းမာတဲ့သူတွေလည်းအများပြားရှိတယ်လို့စစ်ရှောင်းကူညီပေးနေသူတွေကပြောပါတယ်လက်ရှိအချိန်ထိစေဝါနဲ့စာနေရိတ်ခါလိုအပ်ချက်ကြီးမားနေတော့မယ်လို့လည်းသူတို့ကပြောပါတယ်ရှင်
။မမသင်အောင်တင်ပြတော့တာပါရှင်။ VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲနှုန်းတက်တဲ့သတင်းတင်ပြပေးပါမယ်။ပြည်တွင်းမှာနိုင်ငံခြားငွေလဲနှုန်းဆက်တိုက်တက်နေတာမှာအမေရိကန်ဒေါ်လာကိုမြန်မာငွေကျပ်2200ကျော်အထိပြင်ပပေါင်းစီရှိနေပါတယ်။နိုင်ငံခြားငွေဈေးကွက်မှာရောင်းဈေးနဲ့ဝယ်ဈေးအကြားအများဆုံးထားရမယ့်ကွာဟာချက်သတ်မှတ်တာကိုဗဟိုဘဏ်ကပယ်ဖျက်ပေးခဲ့ပြီးတဲ့နောက်မှာတရဝင်းငွေလဲကောင်တာတွေမှာလည်းနိုင်ငံခြားငွေလဲနှုန်းတွေက2000ကျော်အထိတရရိပ်တက်လာပါတယ်။ဒီအကြောင်းရောင်းကပေးပို့ထားတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်
။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1955ကျပ်ဗဟိုဘဏ်ကဒီကနေ့တက်မှတ်လိုက်ပါတယ်။တရဝင်းငွေလဲကောင်တာတွေမှာတော့ဒေါ်လာကိုကျပ်2200ကျော်အထိဈေးပေါက်ခဲ့ပါတယ်။ဗဟိုဘဏ်ကနေ့စဉ်တက်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့ တရားဝင်ငွေလဲကောင်တာတွေမှာရောင်းစင်းတဲ့ဝူဟေဈေးကို3.8%ခိုင်နှုန်းသာအများဆုံးကွာဟချက်ထားရမယ်လို့အရင်ကသတ်မှတ်ခဲ့ပေမဲ့ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနေစပြီးတော့အဲ့ဒီသတ်မှတ်ချက်ကိုပယ်ဖြတ်ခဲ့ပါတယ်ဒီသတ်မှတ်ချက်တွေကိုပယ်ဖြတ်လိုက်လို့ငွေလဲကောင်တာတွေအနေနဲ့အယောင်းဝယ်အဆင်ပြေလာနိုင်မှုမျှော်လင့်တယ်လို့ပြောကြပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဒေါ်လာဈေးတွေကတိတိတသားတက်လာတာကြောင့်ဈေးကွက်အခြေအနေကိုစောင့်ကြည့်နေရတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ
်ဒီနေ့က2230နဲ့ဝယ်ပြီး2290နဲ့ပြန်ရောင်းပေးပါတယ်အခုချိန်မှာဈေးကတော့ဟိုလာမရောင်းမဲနဲ့အဝယ်တွေပဲများတာပေါ့ဟုတ်ကဲ့ဈေးကအားတက်တော့ပြန်ရောင်းပေးဖို့လည်းမရှိဘူးပေါ့เนาะအဲ့လိုမျိုးဖြစ်တာပေါ့ဒေါ်လာဈေးကတအားတက်တော့လိမ့်တိုက်တော့အဆင်မပြေဘူးပေါ့เนาะဟုတ်ကဲ့အရောင်းအဝယ်ကကျမယ်ဆိုလို့ရှိရင်လည်းဟိုအရန်ကျမှာဆိုတော့လည်းနည်းအနေရများတယ်ပေါ့
လူတော်တော်များများကတော့ဘန်တွေကစုဆောင်းငွေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတော့တန်ဖိုးခိုင်ပါတယ်လို့ယုံကြည်ရတဲ့အမေရိကန်ဒေါ်လာနဲ့အခောက်ရွှေကိုစုဆောင်းလာတာကြောင့်ဒေါ်လာငွေလဲဈေးနဲ့ရွှေဈေးကအဆမတန်တက်လာတာလို့လေလာသူတွေကယူဆပါတယ်ဒါပေမဲ့လည်းဒေါ်လာကိုမြန်မာငွေ1900ကျပ်အတွင်းမှာရှိအောင်အကြမ်းဖျင်းသတ်မှတ်ဖို့ရာထားတယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA နဲ့အင်တာဗျူးမှာပြောထားပါတယ်ဈေးကွက်ထဲမှာတော့ဒေါ်လာဈေးကဒေါ်လာကို1200ကျော်အထိအယောင်းဝယ်ဖြစ်နေတာကြောင့်အခုရက်ပိုင်းအတွင်းမှာအဝယ်သာများနေတယ်လို့ရန်ကုန်ကငွေလဲကောင်တာတစ်ခုဖြစ်တဲ့ Groupman Exchange ကပြောပါတယ်ယောင
်းဝယ်ကအချိန်ကြီးတော့လုံးဝမတော့လေအဝယ်တွေပဲများနေပါတယ်နိုင်ငံဆိုင်အဝယ်များပါတယ်ခင်ဗျာကောင်တာမှာတော့ငွေသားတွေကြတော့အယောင်းနဲ့အဝယ်နဲ့ဟို balance နှစ်ခုသွားတာဖြစ်တော့လေခုလိုလိုဆင်မှာတော့ကောင်တာအနေနဲ့ကြာလဲအယောင်းပစ္စည်းတွေမှာတိတ်မရှိတဲ့အခါကျတော့အယောင်းဝယ်တွေကတော့တိတ်ချင်နေဟွာပေါ့အရင်ကြီးမျိုးပဲပါနေတာပေါ့နော်အဲ့လိုနေထားလို့ရှိပါတယ်
ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းငွေကြေးအကျပ်တဲတွေဖြစ်ပေါ်နေပြီးတော့ဘဏ်အငွေထုတ်ယူမှုတွေကိုအခုထိကန့်သတ်ထားပါတယ်အချိန်ကာလကြာလာတာနဲ့အမျှဘန်ဒီပေါ်မှာယုံကြည်မှုရောကြလာသလိုကုန်စင်းလုံးတက်လာပြီးတော့ငွေကြေးဖောင်းပွားမှုတွေကြောင့်ကျပ်ငွေအပေါ်မှာပြန်ပြီးတော့ရိုက်ခတ်မှုတွေရှိလာနေတယ်လို့ပြည်သူရေးရမူဝါဒလေးလာသုံးသက်သူတဦးဖြစ်တဲ့ဦးခိုင်ဝင်းကပြောပါတယ်
။ဘန်အချက်တည်းရဆတာပေါ့ယုံကြည်မှုမရှိတဲ့အတွက်ကိုယ့်ရဲ့ငွေတွေကိုပြန်ပြီးတော့ထုတ်ကြတယ်ပေါ့နော်ထုတ်ရင်းရလိမ့်ပြီးထုတ်ကြတဲ့ခါမှာလေဟိုသူလူတွေကဒေါ်လာဝယ်မယ်ခိုင်နေပေါ့နော်ပစ္စည်းကိုလူတွေကလိုက်ရှာကြရတော့ပါဘူး။အဲ့အချိန်ရွှေတွေဝယ်ကြတယ်ပေါ့နော်ဒါကြောင့်ရွှေစည်းလက်တက်တယ်ဟိုသိန်း20ကျော်သွားပြီလို့ပြောတယ်တစ်ချိန်တည်းမှာပဲလူဥဒ်ပြောတယ်နော်ဥဒ်ပြောတယ်နိုင်ငံတကာချင်းငွေတွေမရတော့ဘူးနော်နိုင်ငံတကာချင်းငွေတွေမရတော့ဘူးနိုင်ငံခြားရည်သူမြို့နယ်ဝူတွေဝယ်မလာတော့ဘူးနော်လုံးလက်ဆဟိုကမ္ဘာ့ဘဏ်တို့ ADB တို့နော် IMF ချင်းငွေတွေလည်းမရဘူးဆိုတော့အဲ့ဟာကလည်းနိုင်ငံခြားငွေကမရဘူးပေါ့နောက်တစ်ခုကခုတွေ့တယ်မလား trade ပေါ့နော်ကုန်သွယ်မှုမှာအရင်နှစ်ကနဲ့ဟိုနိုင်ရှိပဲဆိုရင် 7 billion ကျော်ကျသွားတယ်ပေါ့အဲ့ဒီဟာတွေကအကုန်စုပေါင်းပြီးတော့နိုင်ငံခြားဒေါ်လာကတော့ပုံပြီးရှားလာတာပေါ့
ဒေါ်လာတန်ဖိုးတက်လာတာနဲ့အတူသွင်းကုန်ရှားပါလာတာ73စီနဲ့စား3စီပေါ်မှာရိုက်ခတ်မှုတွေရှိလာတာတဲယူပို့ဆောင်ကတွေတက်လာတာနဲ့ကုန်စင်းနှုန်းပေါ်တက်ရောက်မှုရှိလာတာဒါတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်2021ခုနှစ်အစပိုင်းမှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1330ကျပ်အထိပဲရှိခဲ့ပါတယ်ဒါပေမဲ့အခုစက်တင်ဘာလကုန်ပိုင်းမှာတော့2200ကျပ်ကျော်အထိရောက်ရှိလာပါတယ်ဒီကနေ့စက်တင်ဘာလ28ရက်နေ့မှာတော့မြန်မာနိုင်ငံဘဟိုဘဏ်ကနေအမေရိကန်ဒေါ်လာ15တန်းကိုမြန်မာကျပ်ငွေ1955ကျပ်နဲ့ရောင်းချထားပါတယ်ဘဟိုဘဏ်ကနေစက်တင်ဘာလထဲမှာအမေရိကန်ဒေါ်လာကို5ကျပ်ရောင်းချထားပြီးတစ်လအတွင်းရောင်းချထားတဲ့စုစုပေါင်းတန်ဖိုးကတော့63တန်းရှိပါတယ်ရှင
်မဆုမွန်တင်ပြသွားတာပါရှင်VOA American တိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေည10နာရီအထိလိုင်းတိုမီတာ3132တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။ကျမတို့ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဆက်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေးချမှတ်အောင်ရေးဖို့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်တွေသတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ29ရက်ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်အစီအစဉ်တွေတဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊သက်တမ်းရုံသတင်းလောနဲ့ blogger တွေပြောသမျှကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းထောက်မဆုကိုတင်ဆက်ပေးချင်ပါတယ်။တိုင်းရင်းဒေသကာကွယ်ဆေးတို့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူတွေကတင်ပြထားပါတယ်ရှင်။
ကိုဗစ်ကရောဂါကူးစက်သေဆုံးမှုတွေကိုရှော့ချနိုင်ဖို့အတွက်နိုင်ငံအတွင်းမှာဦးစားပေးအုပ်စု12ခုကိုကိုဗစ်ကာကွယ်ဆေးအရင်ဆုံးထိုးပေးခဲ့တာပါဒီအထက်မှာအသက်65နှစ်အထက်ရှိသူတွေစစ်မှားရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုတွေအပါအဝင်လှုပ်သားအများဆုံးစုဝေးရာအုပ်စုတွေကိုလည်းဦးစားပေးထိုးနှံပေးခဲ့ပါတယ်ဒါအပြင်အသက်55နှစ်အထက်ရှိတဲ့သူတွေမတန်ဆွမ်းသူတွေနဲ့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေအပြင်သူတို့ရဲ့မိသားစုဝင်တွေဒုက္ခသည်စခန်းတွေမှာနေထိုင်နေသူတွေအပါအဝင်နာတာရှည်နဲ့မကူးဆက်နိုင်တဲ့ယောဂအခန်းရှိသူတွေကိုထက်တိုးအုပ်စုအဖြစ်ကာကွယ်ဆေးထိုးပေးဖို့ကိုထည့်သွင်းထားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူဒေါက်တာခင်ခင်ကြီးကပြောပါတယ်
မနာတာရှည်ယောဂအခန်းရှိပါဘူးဘလို့ဟာနာတာရှည်ယောဂအခန်းရှိသူလဲအဲဒါနာတာရှည်ယောဂအခန်းဆိုဒီမှာဘယ်သူတွေပါဝင်လဲဆိုတော့အဲ့လို definition လည်းဖွင့်ရအောင်အဲ့လိုပဲပေါ့နော်။ဆိုင်းသားလည်းနဲ့ဆိုင်ဖွင့်ရှိဆိုတိုင်းသားလည်းနဲ့ဆိုင်ဖွင့်ရှိတယ်။ဘယ်နှခုရှိတယ်လဲဘယ်နှခုမှဒါလည်းသက်ဆိုင်ရာမဖွင့်ရှိရတယ်ပေါ့အသေးစိတ်ပါလိမ့်မယ်။ဒီဒီရေးဖွင့်အောင်မှဖြစ်ပါတယ်။
လူတိုင်းကာကွယ်ဆေးထိုးဖို့ကတော့စစ်ကောင်စီဘက်ကတိုက်တွန်းမှုတွေကြကြပြင်းပြလုပ်နေတာပါ။ရခိုင်ရှမ်းစတဲ့တိုင်းသားဒေသတွေကပြည်ရင်းထုတ်ခတဲ့စခန်းတွေမြန်မာနိုင်ငံအနှံ့ကအချင်းချောင်တွေမှာကာကွယ်ဆေးထိုးပေးနေတဲ့သတင်းတွေကိုနေ့စဉ်ထုတ်ပြန်နေပါတယ်။စစ်ကောင်စီဘက်ကကာကွယ်ဆေးထိုးဖို့ကန့်လန့်ထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအထူးဒေသ၄မိုင်လာအဖွဲ့ကတော့သူတို့ရဲ့ဒေသမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေတယ်လို့ပြောပါတယ်
။ကိုဗစ်ကာကွယ်ဆေးလူထုတွေကပုံလုံးကဖြစ်စရာခံတော့ကထိုးပြတာဖြစ်တယ်ကကျွန်တော်ဖွဲ့စည်းအနေနဲ့ကျတော့မလိုတော့ခင်ဗျကျွန်တော်စာပြန်ပေးလိုက်ပြီတို့တော်တော်လည်းအောင်မြင်မှုရှိတယ်ကျွန်တော်ဒီမှာလုပ်နေတာ
။ကန့်လန့်ခံထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းသူတို့ရဲ့အစီအစဉ်နဲ့သူတို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေကြတာပါ။ရခိုင်ပြည်နယ်မှာတော့ကိုဗစ်ကူးစက်မှုတွေကျဆင်းလာပြီဆိုပေမဲ့ယောဂကူးစက်ခံရသူကနေ့စဉ်20ဝန်းကျင်နဲ့သေဆုံးသူတွေလည်းရှိနေပါတယ်။ကူးစက်သူထပ်ပြီးတိုးမလာစေဖို့ယောဂကာကွယ်ရေးစည်းမျဉ်းတွေဆက်ပြီးတင်းကျပ်ထားသလိုကိုဗစ်ကာကွယ်ဆေးထိုးဖို့ကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်သူခါကပြောပါတယ်
။ဒီကိုဗစ်ကာကွယ်ဆေးကိုနော်ဘယ်အဖွဲ့အစည်းကပဲဟိုဘေးရဲမြစ်ကပဲရရပါတော့ကျွန်တော်တို့ပြည်သူတွေအနေနဲ့ဟိုအခွင့်အရေးရလို့ရှိရင်ဟိုမဖြစ်မနေထိုးကြဖို့အတွက်ကျွန်တော်တို့ကတော့ဟိုထားပြီးတော့တိုက်တွန်းလို့ရပြကိုဗစ်ယောဂါကာကွယ်ထင်းရှုပ်ဒီကုသရေးနောက်ဒီကိုဗစ်ဟိုကာကွယ်ဆေးထိုးရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဟောဒီကိစ္စဟာအများပြည်သူဟိုကျန်းမာရေးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မို့လို့ဘေးအဖွေးစီးနေမှာဆိုကျွန်တော်တို့ကတော့ဒါပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်ဗ
ျနိုင်ငံအတွင်းမှာကယောဂါတတိယလိုင်းတန်းခက်ခက်ခဲခဲရင်ဆိုင်ခဲ့ရပြီတဲ့နောက်ကာကွယ်ဆေးထိုးနှံဖို့ကိုပြည်သူတွေအကြားပို့ပြီးတော့စိတ်ဝင်စားလာကြပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးထိုးတဲ့သူတွေရှိတယ်လို့ကိုယ့်အစီအစဉ်နဲ့ကိုအခကျင်းငွေပေးပြီးကာကွယ်ဆေးထိုးကြသူတွေလည်းရှိပါတယ်ကိုဗစ်ကယောဂါကြောင့်သေဆုံးမှုကိုလျှော့ချနိုင်ဖို့ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကလည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံထုကိုဗစ်ကာကွယ်ဆေးကိုပထမဆုံးထိုးပေးခဲ့တာပါဆီယနာမသိင်ခင် NLD အစိုးရလက်ထက်မှာဦးစားပေးအဆင့်အလိုက်သတ်မှတ်ပြီးကာကွယ်ဆေးထိုးပေးခဲ့တာဖြစ်ပြီးအပြည့်အဝထိုးပြီးသူတွေရှိပေမဲ့လို့အခုနှစ်ဇွန်လထဲမှာပထမဆေးတစ်လုံးထိုးထားသူတွေအတွက်အိန္ဒိယနိုင်ငံကနေကာကွယ်ဆေးအချိန်မီထပ်မရောက်လာလို့တရုတ်နိုင်ငံထုဆေးတွေကိုအစကနေပြန်ထိုးဖို့ကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းချပါတယ်ထုတ်လုပ်တဲ့ကုမ္ပဏီချင်းမတူတဲ့ကိုဗစ်ကာကွယ်ဆေးကိုပြောင်းထိုးတဲ့အခါဘယ်လိုအာဏိသင်တက်ရောက်မှုရှိမလဲဆိုတာကိုလည်းပြည်သူလူထုကစိတ်ဝင်စားနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အရှိတောင်အာရှဒေသကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးပါမောက်ကဒေါက်တာစောဝင်းကတော့ယောဂကာကွယ်နိုင်ဖို့ရတဲ့ကာကွယ်ဆေးအရင်ထိုးထားဖို့ရှင်းပြပါတယ်။
ဒီမျိုးနဲ့ဒီလိုပြောင်းထိုးတော့လောလောဆယ်တော့လေဟိုကမ္ဘာမှာတော့အဲ့လို recommendation တော့မရှိသေးဘူး။ဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်။ဟိုမှာဆိုတော့ကိုဗစ်ရှိနေတဲ့ spot နဲ့ တွဲပြီးတော့ထိုးတာကိုသူတည်းသနာလုပ်နေတာရှိတယ်နော်။အေးအဲကျွန်တော်မြင်တော့ဒီကာကွယ်ဆေးတွေကကိုဗစ်ရှိဒုတိယကြိမ်မထိုးပြစ်လဲဒီဆိုင်လဖောင်းကိုတက်ကနေပြန်စထိုးဘာမှအနေမရှိပါဘူး။
မြန်မာနိုင်ငံမှာကိုဗစ်ထိန်းချုပ်ရေးအတွက်ကာကွယ်ဆေးရရှိရေးအထူးလေ့ထားလုပ်ဆောင်ခဲ့ပြီးနီလန်မျိုးစုံနဲ့ကျိုးပန်းဝယ်ယူထားတဲ့ပြည်ပနိုင်ငံတွေကကိုဗစ်ကာကွယ်ဆေးတွေဇက်တိုက်ရောက်လာနေတဲ့အတွက်အခုနှစ်မကုန်ခင်လူဦးရေ90ရာခိုင်နှုန်းကိုဆေးထိုးပြီးအောင်ညှော်မှန်းချက်ထားဆောင်ရွက်နေတယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လိုင်ကပြောပါရယ်။စစ်မှန်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းကိုဗစ်ကာကွယ်ဆေး24တန်းဒီနှစ်ထဲရောက်လာဖို့ရှိတယ်လို့ VOA ကပြောထားပါရယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဆေးထိုးပြီးသူစက်တင်ဘာလ18ရက်နေ့အထိစုစုပေါင်း55သိန်းကျော်ရှိတယ်လို့စစ်မှားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီအထက်မှာအပြည့်အဝဆေးထိုးပြီးသူက34သိန်းကျော်ရှိပြီးကာကွယ်ဆေးတစ်ကြိမ်သာထိုးပြီးသူကတော့သိန်း20ကျော်ရှိတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံကိုဗစ်တတိယလှိုင်းမှာသေဆုံးသူအများအပြားရှိခဲ့ပြီးတဲ့နောက်ကာကွယ်ဆေးထိုးဖို့စိတ်ဝင်စားသူတွေပိုများလာတယ်လို့ထက်တိုးအုပ်စုတွေထဲမှာတိုင်းဒေသလက်နက်ကိုင်ဒေသတွေကိုကာကွယ်ဆေးထိုးဖို့အတွက်စစ်ကောင်စီကကမ်းလှမ်းနေတဲ့အကြောင်းဒီသတင်းပတ်ရသတင်းတောင်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင
်။သတင်းထောက်မှတ်စုကိုတင်ပြခဲ့တာပါရှင်။ခုတော့စီးပွားရေးကဏ္ဍပါအမေရိကန်ဒေါ်လာဘီလျံ300ကျော်အကျွေးတင်နေတဲ့တရုတ်ရဲ့အိမ်ချမ်းမြေလုပ်ငန်းကြီး Evergrande ကအတိုးပေးရမယ့်ရက်သတ်မှတ်ချက်ကျော်လာခဲ့ပြီးတော့အတိုးနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုခြင်းမရှိတာကြောင့်အကျွေးမဆက်နိုင်ဖြစ်သွားနိုင်တဲ့အရေးကိုရှင်းလင်းမြှုပ်နှံသူတွေဆိုရင်နေကြပါတယ်။ Evergrande အိမ်ချမ်းမြေလုပ်ငန်းကြီးအရေးကိစ္စကြောင့်ကဘာတလွားရှိတ်ခတ်မှုတက်ရောက်နိုင်တဲ့အလားအလာတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
Evergrande အိမ်ယာဆောက်လုပ်ရေးလုပ်ငန်းကြီးကအကျွေးဒေါ်လာ305ဘီလီယံရှိနေပြီးငွေချေးစာချုပ်တွေအတွက်အတိုးဒေါ်လာ 83.5 သန်းပေးရမယ်။နောက်ဆုံးရသတ်မှတ်ချက်ကိုကျော်လွန်ခဲ့ပေမဲ့ငွေချေးစာချုပ်ပိုင်ရှင်တွေကိုပေးချေတဲ့အနေအထားမတွေ့ရသလိုလုပ်ငန်းကြီးဘက်ကလည်းဒီကိစ္စကိုတစုံတရာမပြောပါဘူး။ဟောင်ကောင်အခြေစိုက်ဘန်ဒါယီလုပ်ငန်းတစ်ခုဖြစ်တဲ့Geo Securities Limited ရဲ့အမှုဆောင်အရာရှိချုပ် Francis Lung ကအခုလိုပြောပါတယ
် Evergrande Group the Evergrande Group has grossed that
Evergrande Group မှာအကျွေးစုစုပေါင်းကအမေရိကန်ဒေါ်လာ300ဘီလီယံလောက်ရှိပါတယ်ဒါကအင်မတန်များတဲ့ပမာဏပါဒီလုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့တရုတ်နိုင်ငံတွင်ငွေကြေးလုပ်ငန်းခန္ဓာကြီးမှာအကြီးကျယ်ကိုရိုက်ခတ်တက်ရောက်မှုရှိမှသိကြပါတယ်ကံအားလျော်စွာပဲ Evergrande လုပ်ငန်းစုကြီးအကျွေးတင်နေတာမှာအများစုကတရုတ်နိုင်ငံသားတွေထံမှာဖြစ်ပါတယ်။ပြည်ပကနိုင်ငံတကာလုပ်ငန်းကြီးတွေသိပ်မပါဘူးဆိုတော့ရိုက်ခတ်တက်ရောက်မှုကတရုတ်နိုင်ငံတွင်မှာအများဆုံးဖြစ်မှာပါ။ဒါပေမဲ့လည်းအကျွေးပမာဏကများလွန်းတာမို့လို့တရုတ်နိုင်ငံတွင်ငွေကြေးလုပ်ငန်းကဏ္ဍအတွင်းဂရဲရိုက်ခတ်မှုတွေပေါ်လူတွေရဲ့စိုးရွံ့ကြောက်ရွံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းကငွေကြေးဈေးကွက်တွေမှာပါတက်ရောက်မှုရှိလာနိုင်ပါတယ
်။နိုင်ငံခြားငွေကြေးလဲလှယ်မှုလုပ်ငန်းကြီးဖြစ်တဲ့ OANDA ရဲ့ Asia Pacific ဆိုင်ရာဈေးကွက်သုံးသပ်သူ Jeffy Halley ကလည်းအလားတူသုံးသပ်ပါတယ
်။ Is it systematically important to the whole world that we have another financial crisis?
ဒီကိစ္စကတကမ္ဘာလုံးအတွက်သိပ်ကိုအရေးကြီးသလား။နောက်ထပ်ဘဏ္ဍာရေးပြဿနာကြီးတစ်ခုဖြစ်လာနိုင်လားဆိုရင်တော့ဒီလိုဖြစ်လာမယ်လို့ကျွန်တော်မယူဆပါဘူး။ဒီကိစ္စကိုတရုတ်နိုင်ငံတွင်းမှာပဲထိတ်ချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဗန္ဒာရဲ့အဖွဲ့အစည်းတွေထံမှအများစုအကျွေးတင်နေတာပါ။ဒီပငွေချေးစာချုပ်တွေလည်းရှိပါတယ်။ဒါပေမဲ့အများစုမဟုတ်ပါဘူး။အားလုံးကတရုတ်နိုင်ငံတွင်းမှာဖြစ်ပြီးသိကြတဲ့အတိုင်းပဲတရုတ်အစိုးရကနိုင်ငံတွင်းမှာအားလုံးကိုစီမံခန့်ခွဲနေတာပါ။ဆိုတော့ဒီကိစ္စကိုလည်းကောင်းကောင်းထိတ်ချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။သဘောတူညီချက်တချို့ဒါမှမဟုတ်အစီအစဉ်တချို့ထွက်လာမယ်လို့ကျွန်တော်ထင်ပါတယ်။
တရုတ်ဘူဟိုဘန်ကပြီးခဲ့တဲ့တောက်ချာနေ့ကဘန်လုံငန်းစနစ်ထဲကိုငွေထက်ထည့်ခဲ့ပြီးဈေးခွက်ကိုပံ့ပိုးတဲ့လက္ခဏာလို့ရှုမြင်ကြပါတယ်။ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဘက်ကတော့ Evergrande ပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေကြသလိုနိုင်ငံပိုင်မီဒီယာတွေမှလည်းကဲတင်ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့တစွန်းတစမှမဖော်ပြပါဘူး။လူလူကြားမတိမငိမ့်မဖြစ်စေပဲဘန်ဒါယီဆန်ရစီးချက်ကင်တွင်နိုင်ရေးကိစ္စကမူဝါဒချမှတ်ဆောင်ရွက်သူတွေအတွေ့ဘေးကျန်နှံ့ချက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ်။ Evergrande လုပ်ငန်းကြီးရဲ့အကျွေးတွေတဲကဒေါ်လာဘီလီယံ20လောက်ပဲပြည်ပပိုင်ဆိုင်မှုဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်မှာပမာဏအတော်များများအင်ဂျင်မြေလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတာကြောင့်တရုတ်ပြည်တွင်းမှာတော့ဒီကိစ္စကအန္တရာယ်ရှိနေတာပါ။စီးပွားရေးဆိုင်ရာသုတေသနလုပ်ငန်း Capital Economics ရဲ့အာရှဆိုင်ရာစီးပွားရေးပညာရှင် Mark William ကအခုလိုသုံးသပ်ပါတယ်
Where I do think that there could be some backing off is if we
Sir Jasem Mu Tcho Shi La Nai Ne Lo Chano Yu Sa Ba De La Me La A Ne Nge Twin In Chan Mi Yang Ti Ti Sa Da Jasem La La Twi La Ya Nai Ba De Evergrande Pyu Le Mu Chang Sao Lo Ma Pi Si Ti De In Ya De Chu Pwan A Yang De Ko Lu Re Sai Ma Cha Phit La Nai Ba De In Chan Mi Ga Ze Ma Tat Daw Bu So Yin Ye She Yin Ni Myo Nan Mu Kaung Ba Ma La So Da Ko Lu Re Sa Pi Lo So Yin La Nai Ba De
ANZ ban ye chin ngwe san ya da win kan du phit de man dian ga le evergrande long gan chi ye anagat ne pat tat pi akhu lu thong tat pyo so ba de
si mai yo zhang yi ge fang an ran hou ta you mei
so ha ba ga le si sin ma shi bu ato le ma pe u so yin no evergrande long gan ji ga sa chu ko chou phaw mu phit la ma ba ဒီလိုဖြစ်မယ်ဆိုရင်တော့ဈေးကွက်အပေါ်ရိုက်ခတ်တက်ရောက်မှုကတိတ်ပြီးတော့ကြီးပါမယ်။ငွေချေးစာချုပ်ရင်းနှီးမြှုပ်နှံသူတူအုပ်အနေနဲ့လူတွေကကုမ္ပဏီကိုဥပဒေချောင်းအရာတရားစွဲကြပါလိမ့်မယ်။
他的一些就是这些非
အဓိကလုပ်ငန်းမဟုတ်တဲ့လုပ်ငန်းတချို့တော့ဖြတ်တောက်ခံရတာမျိုးကြုံတွေ့နေပါပြီ။ဒီထဲမှာဆိုရင်လျှက်စစ်ကားဌာနဆိုရင်လစာအကျွေးတွေတည်နေပါတယ်။ Evergrande Bolon Club အသင်းဆိုရင်လည်းအစိုးရကလွှဲပြောင်းရည်ရွယ်လုပ်ဖို့အတွက်လိုအပ်နေပါပြီ။
Evergrande လုပ်ငန်းကြီးကတိစောက်နေစေဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်နေသူတွေလည်းလစာမရတာလက်နဲ့ချီရှိနေပြီလို့လုပ်သားတို့ဖြစ်တဲ့လီဟွန်ယွန်းကပြောပါတယ်။တရုတ်ရဲ့ဒုတိယအကြီးဆုံးအင်အားဆောက်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ Evergrande လုပ်ငန်းကြီးရဲ့ငွေချေးစာချုပ်ရောင်းဝယ်မှုကိုတရုတ်အာဏာပိုင်တို့ကစက်တင်ဘာလ3ရက်နေ့မှာရပ်ဆိုင်းခိုင်ခဲ့တာပါ။ရင်းနှီးမြှုပ်နှံသူတွေအလုံးရင်းနဲ့ပြန်ရောက်တဲ့အခါမှာကုမ္ပဏီဘက်ကငွေမချေနိုင်မဲ့အရေးစိုးရိမ်ခဲ့ကြပြီးအယောင်ဝယ်တွေမတည်မငြိမ်ဖြစ်ခဲ့ပါတယ်။ Evergrande လုပ်ငန်းကြီးကိုချင်းငွေအမြောက်အများချထားပေးခဲ့တဲ့ဘန်ဒါယေးဝန်ဆောင်မှုလုပ်ငန်းကြီးနှစ်ခုကချက်ချင်းငွေပြန်ဆက်ဖို့တောင်းဆိုရဲဆိုပြီး Bloomberg ကစောင်းပါဖော်ပြပြီးနောက်မှာကုမ္ပဏီရဲ့ငွေချေးစာချုပ်တွေကိုအ мян ထုတ်ရောင်းဖို့လုပ်ခဲ့ကြပြီးတချို့ကတော့ဈေးနှုန်းရဲ့26ရာခိုင်နှုန်းလောက်နဲ့ရောင်းချခဲ့ကြတာပါ။တရုတ်ရဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ China Huarun Asset Management လုပ်ငန်းကြီးဟာပြီးခဲ့တဲ့နှစ်အတွင်းဒေါ်လာ 15.6 ဘီလီယံရှုံးပေါ်ခဲ့တယ်ဆိုပြီးဘန်ဒါယီအစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်ရပ်ပိုင်အကြံမှာပဲ Evergrande လုပ်ငန်းကြီးအရေးကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်။ Evergrande လုပ်ငန်းကြီးအနေနဲ့ချင်းငွေပြန်မဆက်နိုင်မဲ့အန္တရာယ်ရှိနေကြောင်းစီးပွားရေးပုံမှန်လဲပတ်မှုနဲ့မဆိုင်တဲ့အမှုခင်းတွေရှိလာနိုင်ကြောင်းလုပ်ငန်းကြီးရဲ့ဘန်ဒါယီရှင်းတန်းနဲ့မှာမဖြစ်မနေထည့်သွင်းကြရပြီးယင်းဤမြုံတန်သူတွေကိုသတိပေးခဲ့ရပါတယ်။ရှယ်ယာပိုင်ရှင်တွေယင်းဤမြုံတန်လူသူတွေအနေနဲ့လုပ်ငန်းကြီးရဲ့အစုရှယ်ယာတွေနဲ့ပတ်သက်ရင်သတိထားဆောင်ရွက်ဖို့လဲစက်တင်ဘာလအစောပိုင်းမှာပဲ Evergrande လုပ်ငန်းကြီးကဖော်ပြခဲ့ရပါတယ်ရှင
်။မတင်ငင်းတင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger ပြောသည်များပါမြန်မာနိုင်ငံရဲ့အင်တာနက်လှုပ်လှခွင့်အခြေအနေဟာ February 1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်သူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ Freedom House အဖွဲ့ရဲ့ Freedom on the Net 2021အစီအစဉ်ခါစာမှာဖော်ပြပါတယ်ဒီတော့မြန်မာနိုင်ငံကအင်တာနက်သုံးနေကြသူတွေကြားမှာရောဘယ်လိုမြင်ကြပါသလဲမဆူမြန်မွန်က blogger ပြောသည်များအစီအစဉ်မှာတင်ဆက်ထားပါတယ်
လက်ရှိကမ္ဘာမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်မရှိဆုံးတတိယမြောက်နိုင်ငံဖြစ်တယ်လို့ Freedom House အဖွဲ့ရဲ့ online ပေါ်ကလွတ်လပ်မှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ American ပြည်ထောင်စု Washington မြို့တော်အခြေစိုက် Freedom House အဖွဲ့ကတော့ကမ္ဘာတစ်ဝှမ်းမှာလူ့အခွင့်အရေးကိုကာကွယ်ပြီးဒီမိုကရေစီနည်းလမ်းကျအပြောင်းအလဲတွေကိုအားပေးဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းအင်တာနက်သုံးသူ88ရာခိုင်နှုန်းအကျုံးဝင်တဲ့နိုင်ငံပေါင်း80ကအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့Freedom on the Net 2021အစီရင်ခံစာကိုစက်တင်ဘာလထဲမှာထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ကိုလက်မခံဘဲစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံကအင်တာနက်လွတ်လပ်မှုအခြေအနေဟာသူတို့မှတ်တမ်းတင်ထားတဲ့သမိုင်းမှာအဆိုးဆုံးကျဆင်းသွားတယ်လို့ပြောပါရတယ်2020ခုနှစ်ခါတက်ကို14မှတ်ကျဆင်းသွားခဲ့တာပါလွတ်လပ်မှုအစီအစဉ်ကိုအမှတ်တရသတ်မှတ်ထားတာမှာမြန်မာနိုင်ငံက18မှတ်ပဲရပြီးတော့မြန်မာနိုင်ငံထက်ဆိုးတာအီရန်နဲ့တရုတ်နိုင်ငံပဲကျန်ပါတယ်Freedom House ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားတာကတော့ February လ10ရက်ကနေ April လအထိညာတိုင်းအင်တာနက်တွေဖြတ်တယ်။မလဇာမိုင်းကဆိုရင်တနိုင်ငံလုံး mobile internet တွေကိုလုံးဝဖြတ်ထားခဲ့တယ်။စန့်ကျင်ဆန္ဒပြပွဲတွေဖြစ်လာတော့လူစုဆော်အောင်မှုတွေလုပ်တဲ့ဆိုပြီးတော့လူမှုကွန်ရက်တွေကိုပိတ်ပင်တယ်။ online ပေါ်မှာသတင်းတင်ပြတဲ့သတင်းလုပ်ငန်းတွေရဲ့လုပ်ငန်း license တွေကိုရပ်ပစ်တယ်။ဆက်သွယ်ရေးနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေကိုထိန်းချုပ်တယ်။ internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကနေသုံးစွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုအတင်းတောင်းယူတာမျိုးတွေလုပ်တယ်။online ပေါ်မှာရေးတင်တာကြောင့်ဖန်ခံရသူတွေလည်းရှိတယ်လို့အစီအစဉ်ခန်းစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြထားပါတယ်ဒီတော့တာမန်ပြည်သူတွေချားမှာရောစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်သုံးရတာဘလောက်လွတ်လပ်တယ်လို့ခန်းစားကြရပါတယ
်ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းကလေးကပေါ့နော်အနေနဲ့အများဘာပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဆက်ဆက်ရွယ်တာပဲဖြစ်ဖြစ်ကိုယ့်ရဲ့အမျိုးတွေနဲ့ရိုးတည်တဲ့ပြောနေတာပဲဖြစ်ဖြစ်ပေါ့နော်တစ်ခါလေးကြောက်လို့ရှိရင်စိတ်ထဲမှာဝင်လာတာအော်ငါ့ကိုဟိုဒီလက်စင်ဂျာမှာပဲဖြစ်ဖြစ်ဖုန်းလိုက်မှာပဲဖြစ်ဖြစ်တရားောက်ကပြားနားထောင်နေပလားပေါ့နော်အဲအဲ့လိုမျိုးစိတ်ထဲမှာတော့ဟိုမလုံးကျုံတဲ့အချိန်မျိုးလေးတခါတည်းဝင်လာတတ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အတီးတယ်လေတကယ်ကြီးတပတ်သက်လို့ရှိလို့ရှိရင်ဝေးဝေးတော့နေတယ်ဒါပေမဲ့ဒီစိတ်မျိုးဝင်လာတာကတော့ဒါဟိုကျွန်တော်တယောက်တည်းလို့တော့မဟုတ်ဘူးတူပါတယ်ဟုတ်ကဲ့
အရင်တော့အများကြီးပို့သတိထားပြစ်တယ်ဟို public page တွေထဲမှာဝင်ပြီးတော့ရေးတာတွေပါလေမလုပ်တော့ဘူးနော် profile အမှန်နဲ့လည်းမသုံးတော့ဘူးကိုယုံနဲ့ကို profile နဲ့မသုံးတော့ဘူးမသုံးတော့ဆိုတာတခြားကြောင့်တော့မဟုတ်ဘူးတခုခုဘာညာဆိုရင်ငါကကြီးတွေဘာညာဆိုကိုကပြေးနိုင်တဲ့ဟိုရှောင်းနိုင်နဲ့တိန်းနိုင်တဲ့သူမဟုတ်ဘူးလေမြို့ပေါ်မှာပဲကိုကနေရတဲ့သူဆိုတော့အဲ့လိုမပြေးနိုင်ဘူးဆိုတော့အဲ့လိုမျိုးပြဿနာတက်မှာဆိုးတယ်
ရန်ကုန်မြို့က2ယောက်ရဲ့အမြင်ဖြစ်ပါတယ်ကိုအနေနဲ့အင်တာနက်သုံးတော့မယ်အွန်လိုင်းပေါ်ကနေတယောက်ယောက်ကိုဆက်သွယ်တော့မယ်ဆိုရင်စိတ်ချရပါမလားဆိုတာမျိုးစဉ်းစားမိလာတယ်လို့ပြောပြကြသူတွေကတော့မနှဲပါဘူးတချို့ဆိုလဲဂျားကနေဖြတ်ပြီးထောက်လှမ်းလို့မရနိုင်တဲ့ဆက်သွယ်ရေး application တွေကိုအသုံးပြုလာကြသလိုအွန်လိုင်းမှာပို့ပြီးလုံခြုံအောင်လို့ VPN တွေတဆင့်ခံသုံးလာကြပါတယ်ဒါတွေဟာအခြေခံလူအခွင့်အရေးတွေဆုံးရှုံးတာဖြစ်တယ်လို့လူအခွင့်အရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်တယ်လီနော့ကုမ္ပဏီရဲ့ဆက်သွယ်ရေးဝန်ဆောင်မှုတုံးတဲ့သူတွေအပေါ်ထောက်လှမ်းနိုင်မဲ့ဤပညာတွေသုံးဖို့အတွက်အာနာသိန်းစစ်ကောင်စီကတယ်လီနော့ကိုဖိအားပေးခဲ့ပေမဲ့သူတို့လက်မခံခဲ့ဘူးလို့တယ်လီနော့ကုမ္ပဏီကလည်းထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီလိုမျိုးအခြေအနေတွေအပေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံနှုတ်ဆော်ရေးမှုမတ်တင်စာရှင်းလွယ်ရေးကအခုလိုသုံးသပ်ပါတယ်။
ပြောရမယ်ဆိုရင်ဟိုကုလုပ်တယ်လို့ပြောရဲဒီအာနာသိန်းနဲ့စူးစမ်းမှုဖြစ်စဉ်ကဒီနိုင်ငံရေးပါဝါအာနာကိုပဲသိမ်းလိုက်တာမဟုတ်ဘူးသူက digital ကုလို့ပြောလို့ရတယ်ကျွန်တော်တို့ online နေ platform တွေမှာပါသူကဒါအာနာသိမ်းလိုက်တာပေါ့နော်ဆိုတော့ဒီလိုအနေထားမှာကျွန်တော်တို့အဓိကအဖြစ်ဆိုလူငယ်တွေကိုအဓိကထိတယ်လူငယ်တွေကဒီ digital မျိုးဆက်တွေဖြစ်တယ်ဒါတွေနဲ့ဖတ်ပြီးတော့မွေးလာတဲ့အခါမှာဒီ online မှာလည်းလူငယ်တွေကဥဆောင်ပါဝင်နေရဖြစ်တယ်ဆိုတော့ဒီလူငယ်တွေရဲ့အရှိုက်ကိုထိုးခြင်းသူကတော့ဒီ online နေ platform တွေကနေတံပြန် counter တံပြန် propaganda တွေလောက်တာဖြစ်စေတောင်းမဟုတ်ဒီအသုံးပြုတဲ့ device တွေသုံးလို့မရအောင်ဒီ internet တွေဖြတ်တောက်လိုက်တာဖြစ်စေဒီလိုနည်းတွေနဲ့သူတို့ကတော်လန်ကြီးကိုရိုက်ချိုးဖို့စူးစမ်းကြတယ်လို့ကျွန်တော်မြင်နေပါတော့
မြန်မာနိုင်ငံမှာ internet တွေကန့်သတ်ဖြတ်တောက်မှုကြောင့်သတင်းစစ်ဆေးမှုတွေထိခိုက်ခဲ့တာလည်းရှိပါတယ်လက်ရှိစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာ internet line တွေဖုန်း line တွေဖြတ်တောက်နေတာကဖြန့်ငါးဖြန့်မှုကိုကျင့်သုံးနေတာဖြစ်တယ်လို့မတ်တင်စာရှင်းလင်းရေးကသုံးသပ်ပါတယ်
ဒီနေရာဒေသတွေကိုကြည့်လိုက်မယ်ဆိုရင်ဗာမြင်ရလဲဆိုရင်ဒီစီးပွားရေးလောက်ကွဒီအရေးကြီးတဲ့နေရာဖြစ်ဖြစ်မဖြစ်ရင်ကျမတို့ဒီဒါပြောရမယ်ဆိုစစ်ရေးအားဖြင့်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတာတော့မဟုတ်ပုံကန်ထကြွမှုမှာအရန်အားကောင်းတဲ့အဖွဲ့နေရာတွေပေါ့ဒီနေရာတွေကိုဒါစိတ်သက်ပိုင်းဆိုင်ရာသတင်းချက်လက်ဖြတ်တောက်ခြင်းအားဖြင့်ရိုက်ချိုးတဲ့ပုံစံမျိုးပေါ့နော်ဒီလိုပုံစံမျိုးပတ်တန်ကိုမြင်ရတယ်ပြောရမယ်ဆိုရင်ဖြက်လေးဖြက်ဆိုတဲ့ဟာကျမတို့အများကြီးသိထားကြပါတယ်နော်ဖြက်လေးဖြက်ဆိုလုံးခဲ့2,500ကတည်းကတုံးလာတယ်စစ်တပ်အုပ်စုတွေကတုံးလာကြတယ်ဆိုတော့ဒီနောက်ပိုင်းမှာဆိုဖြက်လေးဖြက်မဟုတ်တော့ဖြက်ငါးဖြက်ပေါ့ပြောရမယ်ဆို digital service တွေ digital ဒီ phone line တွေဖြတ်တဲ့ဟာပါသူတို့ထပ်တိုးပြီးတော့ကျင့်သုံးလာတာကျမတို့ရခိုင်စစ်ပွဲမှာထင်းထင်းရှားရှားမြင်လာရတယ
်မြန်မာနိုင်ငံမှာစစ်တပ်ဟာလူ့ခွေချိုးဖောက်မှုတွေကိုဖုံးကွယ်ခြင်းတဲ့အခါမှာ internet ဖြတ်တောက်မှုတွေလုပ်နေတာအရင်တည်းကဖြစ်နေတယ်ဆိုတာကိုလည်းအခုလိုထောက်ပြပါတယ်
ဒီလွန်ခဲ့တဲ့3နှစ်ကိုပြန်ကြည့်မယ်ဆိုလဲ2018 2019 2020မှာရှိနေတဲ့ဒီ internet လွတ်လပ်ခွင့်အခြေအနေတွေဟာပြောရမယ်ဆိုတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့ဆုတ်ယုတ်လာခဲ့တယ်ပေါ့အဓိကအဖြစ်အထူးအထင်ရှားဆုံးကဘာပေါ်ရပါတကယ် and all ဒီရခိုင်ပြည်နယ်မှာလူတွေတက်တန်းခွဲနှီးပါပေါ့နော်ဟိုတက်ရောက်မှုရှိခဲ့တဲ့အင်တာနက်ဖြတ်တောက်မှုဖြစ်စရာတိနှစ်နဲ့ချီပြီးကြာခဲ့တာကမ္ဘာပေါ်မှာအရှိန်ကြဆုံးသောအင်တာနက်ဖြတ်တောက်မှုလို့ဒါအများယူဆခဲ့ကြတယ်ဆိုတော့ဒီဖြတ်တောက်မှုကိုကြည့်လိုက်တဲ့အခါကျလည်းဘာကြောင့်လဲဆိုရင်တိုင်းဒေသနဲ့ကအဖွဲ့နဲ့တိုက်ပွဲတွေဖြစ်တဲ့အချိန်မှာသတင်းချက်လက်မရရှိခြင်းလို့ ောက်တို့လုပ်တဲ့လုပ်ငန်းစဉ်ကအင်တာနက်ဖြတ်တာပဲပေါ့နော်ပြီးအင်တာနက်ဖြတ်တာရူနောက်ဖုန်းလိုင်းဖြတ်တာဒါတွေကပြောရမယ်ဆိုရင်ဒီပက်တန်တစ်ခုလို့ဖြစ်လာတယ်ဆိုတော့အရာစွန့်မှုတွေချိုးဖောက်မှုတွေမကျူးလွန်ခင်မှာအရင်ဆုံးပြောရမယ်ဆိုရင်တစ်ခုဖုံးကွယ်ဖို့အတွက်ဆိုတဲ့တင်းချက်လက်တွေကိုအရင်ဆုံးဖြတ်တောက်မယ်ဒီစီစဉ်မှုကိုနှောင့်နှေးအောင်လုပ်မယ်ဆိုတဲ့ပက်တန်ကိုမြင်ရတယ်အာနာသိန်းနဲ့နောက်ဆက်တွဲဖြစ်စင်မှာဆိုရင်လည်းဒီဖြစ်ရက်တွေဟာဟိုကြိုရားကြိုရားပေါ့နော်လိုရင်းလိုသလိုဒီနီလန်းတစ်ခုအနေနဲ့အသုံးပြုပြီးတော့ဆောင်ရွက်နေရရင်မြင်ရပါတယ်ဆိုတော့ဒါဒီတေချာတာကဒီကျွလွန်မှုတွေတစ်ခုခုကြီးကြီးမားမားလုပ်မယ်ဆိုရင်အင်တာနက်ဖြတ်တောက်တယ်နောက်ဒီအနောက်ဆက်ပေးခြင်းနဲ့လူတို့ရဲ့ဒီကြောက်အတယောက်တရားအကြောက်တရားပေါ့နော်သတင်းချက်လက်မရှိဘူးဆိုလူတွေကပိုကြောက်တာဘူးဆိုတော့အဲ့လိုမျိုးအကြောက်တရားသွတ်သွင်းခြင်းတဲ့အခါမှာဒီလိုမျိုးအင်တာနက်ဖြတ်တောက်တာတွေလုပ်တဲ့လူတွေဆိုတော့ယူဆပါတယ်
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံနှုတ်ဆော်ရေးမှုမှတ်တင်စာရှင်းလင်းရေးဖြစ်ပါတယ်။ Freedom House အဖွဲ့ထုတ်ပြန်တဲ့ Internet လွတ်လပ်ခွင့်ဆိုင်ရာ2021ခုနှစ်အစီရင်ခံစာအရဒီကမ္ဘာလုံးမှာ Internet လွတ်လပ်ခွင့်ကျဆင်းနေတာကတော့17နှစ်ဆက်တိုက်ရှိနေပြီးအစိုးဆုံးနိုင်ငံတစ်ခုကမြန်မာနိုင်ငံဖြစ်နေတာပါ။ Freedom House စာရင်းအရ Online လွတ်လပ်ခွင့်အရှိဆုံးနံပါတ်1နိုင်ငံက Iceland နိုင်ငံဖြစ်ပြီးတော့ American ကနံပါတ်12နေရာမှာရှိပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပါ
မဆုမြတ်မွန်တင်ဆက်ထားတဲ့ဘလော့ဂါရီပြောသည်များအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့တက်တန့်ရောင်သတင်းလောကနာပါစက်တင်ဘာလ25ရက်နေ့စနေနေ့ကတော့ကမ္ဘာမျိုးကြီးတချို့မှာ Global Citizen Live Show ဖြောဖြည့်ပွဲကျင်းပပြီးတော့ကမ္ဘာကြီးကိုကာကွယ်ဖို့စီးရဲနှွမ်းပမှုလျှော့ချဖို့နှိုးဆော်မှုတွေလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံမှာတော့ Universal ရုပ်ရှင်ထုတ်လုပ်ရေးကအပန်းဖြေကစားကွင်းကြီးတစ်ခုဖွင့်လှစ်လိုက်ပါတယ်ဒီလိုဖြောဖြည့်ရေးနဲ့အမှုပညာသတင်းတိုတွေကိုတက်တန့်ရောင်သတင်းလောအစီအစဉ်မှာမှအေးသနာကျော်ကတင်ပြထားပါတယ်
ဒီကနေ့စနေစက်တင်ဘာလ25ရက်နေ့က Global Citizen ဆိုတဲ့တကဘာလုံးစုပေါင်းဖြိုပြီးဝဲကျင်းပါတော့ Korea K-pop ကဘာကျော် BTS အဖွဲ့က Permission to Dance ဆိုတဲ့တခြင်းနဲ့ပါဝင်ဖြိုပြီးခဲ့သလိုပရိရှာနာမည်ကျော်အဆိုတော်ကြီး Elton John က online ကနေတိုက်ရိုက်လဲထုတ်လွှင့်ဖြိုပြီးတဲ့ပွဲမှာပါဝင်ခဲ့ပါသည်ညရောမျိုး Central Park ဘန်းကျင်မှာကျင်းပတဲ့ဖြိုပြေပွဲကိုတော့ပြည်သက်6000တက်ရောက်ခဲ့ပြီးတော့ဖြိုပြေကြတဲ့သူတွေထဲမှာနာမည်ကြီးထိတ်ထိတ်ရဲ့အဆိုတော်တွေဖြစ်တဲ့ဂီတာအုပ်စုတွေ Coldplay ပြီးတော့ Billie Eilish နဲ့ Jennifer Lopez တို့လည်းပါဝင်ခဲ့ကြတာပါပြည်သက်နိုင်ငံပါရီမျိုးတော်ကပွဲမှာတော့ Elton John အပြင် Black Eyed Peas အဖွဲ့လည်းဖြိုပြေခဲ့တာတွေ့ရသလို American ပြည်ထောင်စု Los Angeles ကပွဲမှာတော့ Stevie Wonder နဲ့ Demi Lovato တို့လည်းပါဝင်ဖြိုပြေခဲ့ကြပါသည်ဒီ Global Citizen ကမ္ဘာနိုင်ငံသားဆိုတဲ့ဖြောပြေးပွဲဟာကမ္ဘာကြီးကိုကာကွယ်ဖို့စည်ရဲနွမ်းပေါင်းမှုကိုတိုက်ဖျက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျင်းပတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းနေအတွင်းမှာအရန်နာမည်ကြီးလာတဲ့လွန်ခဲ့တဲ့အဆိုတော် Billie Eilish ကကမ္ဘာမြေကြီးကိုဂရုစိုက်ဖို့ဘလောက်အရေးကြီးတယ်ဆိုတာကိုပြောကြားသွားပါတယ
်။ The world because I find myself completely hopeless most of the time about how much people don't care about the world and like where we live and it doesn't
matter ကအချိန်တော်တော်များများမှာလုံးဝကိုမျောလင်းချက်မဲ့တယ်လို့ခံစားနေရပါတယ်တဲ့လူတွေဘလောက်တောင်မှကဘာကြီးနဲ့ပတ်သက်လို့ဂီယူမဆိုင်အလင်းမထားဘူးဆိုတာကိုတွေ့နေရလို့ပါကိုနေထိုင်တဲ့နေရာကဘာမြေကြီးကိုဒီလိုသဘောထားကြတာဘလို့မှနားမလည်နိုင်ပါဘူးလို့ Billie Eilish ကပြောသွားပါတယ်တခြားဖြောပြမှုတွေကြားထဲမှာအဆိုတော်တွေကစကားတွေလည်းပြောသွားကြတယ်လို့နိုင်ငံတကာအသိုက်အဝန်းနဲ့ကမ္ဘာကြီးအနေနဲ့ကမ္ဘာဥရုယာစီပြောင်းလဲမှုကိစ္စဝိုင်းဝန်းတားဆီးလှုပ်ဆောင်ကြဖို့လဲတိုက်တွန်းသွားကြတာပါတော်ဝင်အရရောင်ဆွမထားတဲ့ဗြိတိသမင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့မေဂန်မာကယ်တို့လဲနယူးယောက်က Global Citizen ဖြောပြပွဲကို တက်ရောက်သွားကြပြီးတော့ COVID-19 ကာကွယ်ဆေးမငြိမ်းများမှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သက်တွေကိုပြောသွားပါတယ်
That so much of the vaccine supply has only gone to just 10 wealthy nations so far and not everyone else. It's just not okay.
နိုင်ငံတိုင်းကလူ80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့စေဝါလုံလုံလောက်လောက်ဒီနှစ်ထုတ်ပေးနိုင်ဖို့ယူဆရပါတယ်။ဒါပေမဲ့အခုချိန်ထိကာကွယ်ဆေးတွေကကမ္ဘာမှာချမ်းသာတဲ့နိုင်ငံ10နိုင်ငံတည်းကိုပဲအဓိကသွားနေပြီးတော့သူများတွေစီမရောက်တာလုံးဝကိုအဆင်မပြေပါဘူးလို့မေဂန်မာကယ်ပြောသွားတာပါ။သူနဲ့သူခမွန်ကကျမတို့နှစ်ယောက်ကမ္ဘာ့ကျန်းမာရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်သူတွေကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပြောဆိုဆွေးနွေးပြီးတော့ဒီကပ်ဘေးရောဂါကြီးအဆုံးသတ်အောင်လုပ်နိုင်ဖို့ကြိုးစားနေကြပါတယ်။အခုဖြစ်နေတာကသတင်းအချက်အလက်တွေမှားယွင်းမှုစာအုပ်ကြီးတိုင်းကျိုးနေစနစ်နဲ့အစဉ်စဉ်လုံနေကြတာထင်သာမြင်သာမှုမရှိတာစေဝါနဲ့ငွေကြေးမတက်နိုင်တာတွေဒါတွေကြောင့်ဖြစ်နေရတာပါလို့လည်းပြောသွားခဲ့ပါတယ်။ပြင်သစ်ကဖြော်ပြပွဲမှာတော့လူ2000လောက်တက်ရောက်ပြီးတော့ပြင်သစ်ကအထင်ကရား Alpha မျော်စင်ရဲ့ခြေရင်းမှာကျင်းပခဲ့တာဖြစ်ပါတယ်။ပွဲကို Elton John ဖြော်ပြပေးခဲ့တဲ့အဖြစ် American အဖွဲ့ Black Eyed Peas လာရောက်တာလည်းတွေ့ရသလို British အဆိုတော် Ed Sheeran လည်း Barry ကပွဲမှာဖြော်ပြခဲ့ပါတယ်။ Global Citizen Live ဖြော်ပြပွဲကို Barry New York Los Angeles မြို့တို့ပါဝင်မြို့ကြီးတချို့မှာကျင်းပခဲ့ပြီးတော့စုစုပေါင်းအနုပညာရှင်80လောက်ပါဝင်ပြီးဖြော်ပြခဲ့တာဖြစ်ပါတယ်။ဒီပွဲကျင်းပချိန်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့အချိန်နဲ့လည်းတိုက်ဆိုင်နေသလိုမကြခင်ကျင်းပမဲ့ G20 အစည်းအဝေးပွဲနောက်ပြီးတော့ COP26 ဥရုယာတီပြောင်းလဲမှုအစည်းအဝေးတွေနဲ့လည်းအချိန်ကိုက်နေတာဖြစ်ပါလေရှင် Universal Studio ရုပ်ရှင်ထုတ်လုပ်ရေးကတော့တရုတ်နိုင်ငံမှာသူ့ရဲ့ရုပ်ရှင်ထုတ်လုပ်ရေးပထမဆုံးအပန်းဖြေကစားကွင်းကြီးဖြစ်နေတဲ့နေ့လာနေ့စက်တင်ဘာလ20ရက်နေ့ကပဲကစားကွင်းကြီးတစ်ခုဖွင့်လိုက်ပါတယ်ကိုဗစ်ကူးစက်ကပ်ဘေးကြီးဖြစ်ပေါ်နေတာကြောင့်ဒီကစားကွင်းကြီးတိဆောက်ပြီးနောက်မှာစံကြောင်မှုတွေမျိုးစုံဖြစ်ခဲ့ပါတယ်။ဒီကစားကွင်းကြီးဖွင့်လှစ်တဲ့နေ့ကတော့တရုတ်နိုင်ငံမှာအများပြည်သူအားလိုက်ရက်နေ့ဖြစ်ပြီးတော့မိုးရေရွာနေတဲ့ကြားကဒီကစားကွင်းကိုလူတွေအများကြီးအစောကြီးတည်းကရောက်လာကြတာပါ။ဒီကစားကွင်းကိုလာဖို့လက်မှတ်တွေကိုလည်းပထမသတင်းပတ်မှာလက်မှတ်ကြိုတင်ရောင်းချတာလက်မှတ်တွေပြတ်သွားခဲ့တာဖြစ်ပါတယ
်။
လက်မဲ့ရလို့ကန်ကောင်းသူအဒယ်ဆူကတော့သူလက်မဲ့ရလိုက်တာကိုအရန်ပျော်နေပြီးတော့အထဲမှာတန်းစီရတာလိုင်းရှည်ကြီးမဖြစ်ပါစေနဲ့လို့ဆူတောင်းနေခဲ့တာပါဒီကစားကွင်းကြီးကို2016ခုနှစ်ထဲကစောက်လုံနေတာဖြစ်ပြီးတော့ဒီကစားကွင်းဖွင့်လှစ်နိုင်ရေးအတွက်တရုတ်အာဏာပိုင်တွေကတော်တော်ကိုအားပေးပါတယ်ဒီကစားကွင်းနေရာကိုရောက်တဲ့မြေအောက်ရထားလိုင်းကိုပါတိုးချဲ့ပြီးတော့စောက်လုံပေးထားတာဖြစ်ပါတယ်ဒီကစားကွင်းကြီးမှာကစားစရာစီးစရာမျိုးစုံစားတောက်ဆိုင်တွေပြကန်းတွေအပြင်ဟိုတယ်နှလုံးတော်မှာပါပါတယ်Universal ကအခုဆိုရင်အာရှမှာဖွင့်တဲ့ကစားကွင်းတွေကဂျပန်နဲ့စင်ကာပူအပြင်အခုတရုတ်နိုင်ငံမှာပေါင်းတော့အာရှ၃နိုင်ငံဖြစ်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာဆိုရင်တော့အခုဟာက3ရဲ့၅ခုမြောက်ကစားကွင်းဖြစ်ပါပြီ။ Harry Potter, Jurassic Park, Kung Fu Panda ဒီလိုမျိုးသူတို့ထုတ်လုပ်ထားတဲ့ရုပ်ရှင်ကားတွေရဲ့ပစ္စည်းတွေရောင်းချရမှုကလည်းဒီလိုမျိုးကစားကွင်းကြီးတွေမှာအများကြီးမှီတည်နေတာပါ။အခုတရုတ်နိုင်ငံကကစားကွင်းတင်မှာတော့ကိုဗစ်ကန့်သတ်ချက်တွေနဲ့အညီအားလုံးနှာခေါင်းစည်းတွေဝတ်ဆင်ရမှာဖြစ်ပြီးတော့ကစားကွင်းဝင်ပေါက်ကိုဗစ်ကင်းရှင်းကြောင်းကျန်းမာရေးထောက်ခံချက်ပြရမှာဖြစ်ပါတယ်ရှင
်။အနုပညာလောကကသတင်းတူတူထွားတဲ့အကြောင်းမှအေးသနာကျော်ကတက်တန်ရောင်သတင်းလွှာမှာတင်ပြသွားတာပါရှင်။ VOA American အတန်းကအခုထုတ်လင်းပေးနေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းတိုမီတာ30နဲ့50တိတို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ။အခုတော့ကြာနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်။ဂျမနီနိုင်ငံမှာတင်းငွေတွေကကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရပြီလို့ကြေညာခဲ့တဲ့ဗဟိုလဝဲရင်းဆိုရှယ်ဒီမိုကရက်ပါတီခေါင်းဆောင် Olaf Scholz က Greens PartyFreedom Democrats Party တို့ပါဝင်တဲ့ညမောင်းအစိုးရကို Christmas မတိုင်ခင်မှာဖွဲ့စည်းနိုင်ဖို့ညှိနှိုင်းသဘောတူမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိဝန်ကြီးချုပ် Angela Merkel ရဲ့ Christian Democratic Union CDU Party ကိုအစိုးရထဲမှာမပါစေချင်တော့ဘူးဆိုတာပြည်သူတွေကရွေးကောက်ပွဲရလဒ်နဲ့ပြသခဲ့ပြီးသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစိုးရအသစ်ကို SPD, Greens နဲ့ FDP ပါတီတို့နဲ့ဖွဲ့စည်းတယ်ဆိုတာဆန္ဒပြပြည်သူတွေကထုတ်ဖော်ပြောခဲ့ကြပြီလို့အနိုင်ရပြီလို့ပြောကြားခဲ့တဲ့ပါတီခေါင်းဆောင် Olaf Scholz ကပြောကြားပါတယ်။သူဦးဆောင်တဲ့ Social Democrat Party ဟာဂျာမနီမှာအကြီးဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့အမတ်နေရာ935ယောက်ရှိတဲ့ဂျာမနီလွှတ်တော်မှာအမတ်နေရာ206ယောက်သာအနိုင်ရခဲ့တာကြောင့်အများစုနေရာမရခဲ့ပါဘူး။ဗြိတိန်နိုင်ငံမှာတော့လောင်စာဆီပြက်လက်မှာကိုစိုးရိမ်ပြီးတော့လောင်စာဆီအပြဲဝင်နေကြတာကြောင့်နိုင်ငံထဲကမြို့ကြီးတော်တော်များများဓာတ်ဆီဆိုင်တွေမှာစီးတွေပြတ်သွားခဲ့ပါတယ်ရှင်။
တတိယအကျဉ်းချုပ်ကိုမဆူမြတ်မွန်တင်ပြပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရင်မကမဆူမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာတွေကတော့ El Santo နဲ့ Joe Gill တို့ဖြစ်ပါတယ် VOA American အသံရဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည7:00နာရီနေ့7:00နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညပိုင်းအစီအစဉ်တွေကတော့ line to meter 31 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်ကျမအောင်လောက်ပါ
This program has come to you from the Voice of America, Washington.